America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်9:30နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပါရှင်။အခုတော့ဒီညအတွက်ထိတ်တဲ့ရောက်သတင်းတွေကိုကျွန်မနောက်လောက်တင်ပြမှာပါ။ကမ္ဘာကယောဂါ COVID-19 ကြောင့်ဂျပန်နိုင်ငံမှာရေးပေါ်အခြေအနေကိုဒီကနေ့ပဲထုတ်ပြန်လိုက်ပါတယ်။ယောဂါကုသပြန်နာမှုမြင့်တက်နေတဲ့တိုကျိုနဲ့အခြားဒေသ6ခုအတွက်တလကြာအရေးပေါ်အခြေအနေထုတ်ပြန်လိုက်တာဖြစ်ပြီးလူတွေအိမ်ပြန်မထွက်ကြဖို့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုက်တွန်းခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံမှာတော့ COVID-19 နဲ့သေဆုံးသူစီးရင်ကိုပြီးခဲ့တဲ့ဇန်နဝါရီလကစပြီးထုတ်ပြန်လာတာမှာဒီကနေ့မှာတော့ပထမဆုံးအနေနဲ့ယောဂါကြောင့်သေဆုံးသူတဦးမှမရှိကြောင်းကြေညာခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့ COVID-19 ယောဂါကြောင့်ဝန်ကြီးချုပ် Boris Johnson ကိုအထူးချက်မှကုသဆောင်ကိုတနင်္လာနေ့ကပြောင်းရွှေ့ခဲ့ရပါတယ်။ဝန်ကြီးချုပ် Johnson ယောဂါအခြေအနေဆိုးလာတာကြောင့်အရေးပေါ်ဌာနကိုပြောင်းရွှေ့ခဲ့ရပေမယ့်အသက်ရှူကူးစက်တော့တတ်မထားရဘူးလို့သူယုံကကြေညာပါတယ်။ဗြိတိန်မှာပိုကူခန္ဓာသူ9000ထက်မနည်းရှိသလိုတနင်္လာနေ့မှာတော့သေဆုံးသူ400အထိရှိခဲ့တာပါ။ကျောင်းကိုရီးယားမှာတော့အင်္ဂါနေ့မှာလူနာသစ်48ဦးသာတွေ့ရှိခဲ့ပြီးအခြေအနေတည်ငြိမ်သလိုအခြေအနေပြန်ဆိုးမလာအောင်လူတွေကိုအိမ်ထဲမှာဆက်ပြေးနေကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ဥရောပတချို့မှာလည်းအခြေအနေတွေတိုးတက်လာတဲ့အတွက်အတော်အလာကတ္တမို့တချို့ဖယ်ရှားပေးနေသလိုတချို့ဒေသတွေမှာတော့ပုံမှန်အနေအထားတွေတဖြည်းဖြည်းပြန်ရောက်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာစီယုံဝန်ထမ်းတွေအတွက်သူကိုယ်ရေးသုံးကာကွယ်ရေးပစ္စည်း PPE တွေနဲ့COVID-19 ရှိမရှိစမ်းသပ်ပစ္စည်းအစုံတွေလုံလောက်မှုမရှိဘူးဆိုတော့လုပ်ငန်းစီစီရဲ့အရာရှိချုပ်ရဲ့တွေ့ရှိချက်တွေကိုသမ္မတဒိုနယ်ထရမ့်ကညင်းဆိုပါတယ်။ကမ္ဘာပေါ်ကတခြားဒေသတွေထက်အမေရိကန်မှာစမ်းသပ်စီစီမှုတွေပိုလုပ်ထားတယ်လို့လည်းသမ္မတထရမ့်ကတင်လာနေမှာပြောဆိုခဲ့တာပါ။ HHS လို့ခေါ်တဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုလုပ်ငန်းဌာနရဲ့ယာယီလုပ်ငန်းစီစီရဲ့အရာရှိချုပ်ရဲ့အစီရင်ခံစာမှာဖော်ပြချက်တွေနဲ့ပတ်သက်ပြီးတင်းထောက်တွေရဲ့မေးမြန်းချက်တွေကိုသမ္မတထရမ့်ကဖြေကြားသွားတာပါ။အမေရိကန်မှာပိုးစစ်ဆေးမှုအကျဉ်းရင်းတသက်တမ8တန်နီပါလှုပ်ထားရဲဆိုတဲ့ဇယားတစ်ချက်ကိုပါသမ္မတကသတင်းထောက်တွေကိုပြသခဲ့တာပါ။ဒီအရေးအထွက်ကနေတဲ့3,500လောက်ထိတိုးလာနေတယ်လို့လည်းပြောပါရယ်။ HHS လုပ်ငန်းစစ်ဆေးရဲ့အရာရှိချုပ်ရဲ့တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုအမေရိကန်ပြည်နယ်46ခုကဆေးရုံစီမံခန့်ခွဲရဲ့အရာရှိ300ချုပ်ကိုမေးမြန်းပြုစုထားတာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတွေတစ်နေ့တခြားတိုးလာနေတာနဲ့အမျှယောဂါသည်တွေကိုငှက်ဖျားယောဂါကုသရာမှာသုံးတဲ့ hydroxy chloroquine ဆေးသုံးသင့်မသင့်အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့ကူးစက်ယောဂါဆိုင်ရာကျွမ်းကျင်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီတို့ကြားအငြင်းပွားနေပါတယ်။ hydroxy chloroquine ငှက်ဖျားဆေးနဲ့ကိုရိုနာယောဂါကုသလို့ရကောင်းရနိုင်တယ်ဆိုတော့အချက်အလက်တချို့ရှိပေမဲ့လည်းဒါရီကသိပ္ပံနဲ့ကြလေးလာချက်အတွေ့အပေါ်ခြေခံထားတာမဟုတ်ကြောင်းသူတည်နာလေးလာမှုတွေပိုးပြီးလောက်ရအောင်မယ်လို့ပညာရှင်ဒေါက်တာဖောက်ချီကတတိပေးပြောဆိုနေချိန်မှာသမ္မတထရမ့်ကတော့ဒီစီစမ်းသုံးကြည့်လို့အရှုံးမရှိကြောင်းနဲ့လူအသက်တွေကိုကယ်တိုင်တဲ့အပြောင်းလဲကြီးအောင်ဖြစ်သွားနိုင်တယ်ဆိုပြီးဒီစီသုံးဖို့တိုက်တွန်းနေတာပါလက်ရှိကုသမှုတွေမှာဒီစီသုံးတဲ့လို့သမ္မတကလက်ခံထားပြီးတော့ကိုရိုနာယောဂါသည်တွေအနေနဲ့ကို့ဘာသာဆုံးဖြတ်ပြီးဓမ္မဟောရင်လဲကို့ဆရာဝန်ရဲ့ညွှန်ကြားချက်နဲ့သုံးတဲ့အကြောင်းကြီးခဲ့တဲ့အင်မီရောပုံမှန်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ဝန်းကျင်နဲ့ကူးစက်ခံထားသူ36000ကျော်ရှိနေပြီးတော့တဟကဘာပေါ်မှာကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအခြေအနေတိုးတက်လာတဲ့အရေးလက္ခဏာတွေကြောင့်အာရှရဲ့အစုရှယ်ယာဈေးကွက်တွေဒုတိယနေ့အဖြစ်အတက်ပြခဲ့ပါတယ်။ကရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားကန်ပေးမဲ့ဒေါ်လာ990ဘီလီယံတန်ဖိုးရှိတဲ့အစိုးရရဲ့အစီအစဉ်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကြေညာခဲ့တဲ့အင်္ဂါနေ့မိုးလယ်ပိုင်းမှာပဲဂျပန်နီကေအညွန့်ကိန်းတွေနှစ်ရာခိုင်နှုန်းထိတက်လာတာပါ။ဟောင်ကောင်ဟန်ဆင်အစုရှယ်ယာဈေးတွေကတော့တစ်ရခိုင်နှုန်းတက်လာပြီးတော့ဆိုလ်ကော့ပစီအညွန်ကိန်းကတော့တစ်တနမ9ရခိုင်နှုန်းအတက်နဲ့ဈေးပိတ်ခဲ့တယ်လို့တရုတ်ရှန်ဟိုင်းအညွန်ကိန်းကလည်း2ရခိုင်နှုန်းနီးပါးအထိဈေးတက်ခဲ့တာပါ။ဩစတြေးလျ S&P ကတော့ဈေးပိတ်ချိန်မှာ3.65ရခိုင်နှုန်းအထိဈေးကျနေပါတယ်။အာရှဈေးကွက်တွေအတက်ပြခဲ့တဲ့ကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်တွေအပေါ်မှာလည်းတည်ရောက်မှုတွေရှိခဲ့ပြီးတော့ American Wall Street အစုရှယ်ယာဈေးကွက်မှာတနင်္လာနေ့က9ရခိုင်နှုန်းအထိအတက်ပြခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကယောဂါကာကွယ်ထိန်းချုပ်ရေးအတွက်အသွားအလာကန့်သတ်ပြီးတော့ကျောင်းတွေရုံတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပါပိတ်ထားတာကြောင့်ကမ္ဘာစီးပွားရေးအပေါ်ထိခိုက်နေတာဖြစ်ပါတယ
်။ဒီရီမေရီတန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ58 kHz 9885တို့ဖြင့် စနေတနင်္ဂနွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမများသတင်းအောင်ပါရှင်။သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။မြန်မာနိုင်ငံကအကျဉ်းထောင်တွေမှာ COVID-19 ကပ်ရောဂါကူးစက်ပြန့်ပွားလာနိုင်တဲ့အန္တရာယ်ရှိတာကြောင့်အကျဉ်းသားတချို့ကိုလွှတ်ပေးဖို့နဲ့အကျဉ်းထောင်တွေကပ်ရောဂါမဖြစ်ပွားအောင်ကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေလုပ်ဆောင်ပေးဖို့မြစ်တာရက်ခံထားတဲ့ကြေညာချက်တစ်စောင်ကိုမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေပူးပေါင်းထုတ်ပြန်ကြေညာလိုက်ပါတယ်။ဧပြီလ6ရက်နေ့ရက်စွဲနဲ့မြန်မာအာဏာပိုင်တွေစီကိုမြစ်တာရက်ခံတိုက်တွန်းထားတဲ့ဒီပူးရဲကြေညာချက်မှာအရက်ဖက်လူမှုအဖွဲ့အစည်းပေါင်း90ကျော်ပါဝင်ပြီးတော့လက်မှတ်ရေးထိုးထားတာပါ။ဒီကြေညာချက်မှာကျန်းမာရေးပြဿနာအခမ်းရှိတဲ့အကျဉ်းသားတွေတည်းမကအကျဉ်းသက်ပြစ်မှုနဲ့မဟုတ်တဲ့အကျဉ်းကြခံနေရသူတွေကိုပါလွှတ်ပေးဖို့တောင်းဆိုထားတယ်လို့အကျဉ်းထောင်နေတဲ့ COVID-19 ကပ်ရောဂါမဖြစ်ပွားအောင်ကြိုတင်အရေးယူဆောင်ရွက်ချက်တွေလှုပ်ဆောင်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ပူရဲကြေညာချက်မှာအကျဉ်းထောင်နေတဲ့လူဦးရေပြည့်ကျက်များပြားနေတာကိုထောက်ပြထားပြီးအကျဉ်းသားအရေးအတွက်လျှော့ချတဲ့အနေနဲ့အများပြည်သူလုံခြုံရေးအတွက်အန္တရာယ်နည်းပါးတဲ့အကျဉ်းသားတွေကိုစီစီရွေးချယ်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပြင်အကျဉ်းသားအစ်စ်ထက်မှန်ဆေးလွတ်တာနဲ့အကျဉ်းသက်မှုမရှိတဲ့ပြစ်မှုတွေအတွက်ဖမ်းဆီးထိန်းသိမ်းထားတာတွေကိုယာယီဆိုင်းငံ့ထားဖို့ကိုလည်းတောင်းဆိုထားပါတယ်။အကျဉ်းထောင်နေတဲ့ယောဂကုသမှုအန်ဒီရဲ့လျှော့ချဖို့အတွက်ကြိုတင်ကာကွယ်တားဆီးလုပ်ငန်းတွေအရှိန်မြှင့်လှုပ်ဆောင်ဖို့တိုက်တွန်းထားပြီးအကျဉ်းသားတွေနဲ့အကျဉ်းထောင်ဝန်ထမ်းတွေကျန်းမာရေးဝန်ဆောင်မှုပုံမလလန်းမီရေးဆောင်ရွက်ပေးဖို့ကိုတိုက်တွန်းထားပါတယ်။အစိုးရအစစ်စဲသမရလူငင်းချမ်းတံခွေအာနာကိုထိထိရောက်ရောက်အသုံးပြုလာခဲ့တဲ့နီတူလက်ရှိအခြေအနေအောက်မှာနှစ်တကူလူငင်းချမ်းတံခွေဟာအရင်နှစ်တွေကနဲ့မတူဘဲအထူးပဲအရေးကြီးလာပြီးဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကမ္ဘာကျဝန်းကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဖြစ်ပွားနေရကြောင်းအရှိတောင်အာရှဒေသအတွင်းတရားမဝင်တော်ရိုင်းတရိတ်ဆန်ရောင်းဝယ်မှုပိတ်ပင်ရေးအတွက်ထောက်ခံမှုတွေပို့ပြီးတော့ရလာတယ်လို့ကမ္ဘာတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ WWF ကပြောပါတယ်။အရှိတောင်အာရှဒေသဟာတော်ရိုင်းတရိတ်ဆန်ရောင်းဝယ်ဖောက်ကားမှုမှာကမ္ဘာအချက်အချာနေရာတစ်ခုဖြစ်ပြီးတော့တန်ဖိုးငွေဘီလီယံနဲ့ချီပြီးရောင်းဝယ်ရှိပါတယ်။WWF ကတနင်္လာနေ့ကသဘောထားစစ်တမ်းကောက်ယူခဲ့တဲ့လူ9000လောက်မှာ63ရာခိုင်နှုန်းကနောက်ထပ်ကမ္ဘာကပ်ရောဂါတွေကိုရှောင်ရှားနိုင်မှုအရေးတရားမဝင်တော်ရိုင်းတရိတ်ဆန်ရောင်းဝယ်မှုကိုပိတ်ပင်ဖို့လှူလာကြတယ်လို့ပြောပါတယ်။တရားမဝင်တော်ရိုင်းတရိတ်ဆန်ရောင်းဝယ်တဲ့ဈေးတွေကိုပိတ်ပင်အရေးယူဖို့ဆန္ဒအပြင်းပြဆုံးနိုင်ငံကမြန်မာနိုင်ငံဖြစ်ကြောင်းနဲ့တရုတ်နဲ့နေဆက်အနီးကမြန်မာနိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတော်ရိုင်းတရိတ်ဆန်တွေကိုပေါ်ပေါ်ထင်ထင်ရောင်းဝယ်နေတာနှစ်အတော်ကြာနေပြီဖြစ်ကြောင်း Reuters သတင်းတရက်မှလည်းဖော်ပြထားပါတယ်။WWF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဒါရိုက်တာခရစ်စတီဝီလျံစ်ကအခုကိစ္စကတော်ရန်တရီဆန်တွေနဲ့ဆိုင်တဲ့ပြဿနာမဟုတ်တော့ဘဲကမ္ဘာကြီးလုံခြုံပေးကင်းရေးနဲ့လူသားတွေရဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာပြဿနာဖြစ်တယ်လို့လည်းပြောပါတယ်ရှင်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူစီးရင်အစ်စ်ထပ်ပြီးတော့မတက်ဘူးလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာအသွားအလာထိန်းချုပ်ကန့်သတ်ထားတွေကိုပြန်မရုပ်သိမ်းခဲ့တဲ့အလို့မှာပဲအခုလို့ပြောတာပါ။မလာတွင်တရုတ်နိုင်ငံမှာယောဂကုသတဲ့အရေးအတွက်ရောကြသွားခဲ့တယ်။ဆိုပေမဲ့ကုသခံရသူနဲ့သေဆုံးသူဥယျာဉ်အမှန်ကိုဖုံးကွယ်ထားတယ်ဆိုရယ်ဆွဆဲချက်တွေကိုတော့တရုတ်ကငြင်းပယ်ခဲ့ပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ရင်ဆိုင်ရမယ့်ကျန်းမာရေးနဲ့စီးပွားရေးရိုက်ခတ်မှုပြဿနာတွေအတွက်အမေရိကန်ဒေါ်လာ28တန်းသုံးစွဲခွင့်ပြုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မလာအလေကလေးကချမှတ်ထားတဲ့အိမ်ပြေမထွက်ရအမိန့်ကို April 30ရက်နေ့အထိတိုးမြှင့်တက်မှတ်လိုက်ပါတယ်။အာရှနိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကျဆင်းလာတာနဲ့အတူအစုရှယ်ယာဈေးတွေလည်းပြန်ပြီးတော့မြင့်တက်လာနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာနောက်သတင်းမှမှကြားရောက်မဲ့နှစ်တကူရဲ့ကိုရွှေဆိုင်းထားလိုက်သလိုမြန်မာနိုင်ငံမှာလည်းနှစ်တကူပိတ်ရဲ့ April 10ရက်နေ့က19ရက်နေ့အထိမလို့အပ်ပဲနဲ့အိမ်ပြေမထွက်ကြဖို့နဲ့ခီးမသွားကြဖို့တိုက်တွန်းထားပါတယ်။ဒီကနေ့ April 9ရက်နေ့ကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးနေ့မှာကမ္ဘာထလွားရင်ဆိုင်နေကြရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတိုက်ဖျက်ရေးမှာရှေ့တန်းကပါဝင်နေကြတဲ့ကျန်းမာရေးလုပ်သားတွေအားလုံးကိုချီးကျူးခုန်ပြုပါကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားချက်မှ Tedros Adhanom Ghebreyesus ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO စတင်ဖွဲ့စည်းတည်ထောင်ခဲ့တဲ့ April 9ရက်နေ့ကိုကမ္ဘာ့ကျန်းမာရေးနေ့ဖြစ်သတ်မှတ်ထားတာဖြစ်ပြီးနှစ်စဉ်ခန့်ကန်နာနာကျင်းပလေးရှိပါတယ်။ဒီနှစ်မှာလည်း2020ပြည့်နှစ်မေလအဖွဲ့အစည်းကြီးရဲ့ညီလာခံမှာအထိမ်းအမှတ်တွေကိုကျင်းပဖို့စီစဉ်ထားပေမဲ့အခုတော့ကမ္ဘာနဲ့အဝမ်းကပ်ရောဂါကြာရောက်နေတဲ့အခြေအနေဖြစ်နေတယ်လို့မနေ့ကဂျနီဗာမြို့မှာရုပ်သံကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းညွှန်ကြားရေးမှူး Tedros ကပြောပါတယ်။
လက်ရှိတကမ္ဘာလုံးတိုင်းတန်တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကိုရင်ဆိုင်နေကြရတဲ့အခြေအနေတွေနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီကနေ့အင်္ဂါနေ့မှာကြိုတင်အစီရင်ခံစာတစ်စောင်ထုတ်ပြန်သွားမှာဖြစ်ပြီးဒီအစီရင်ခံစာမှာကမ္ဘာနိုင်ငံအားလုံးဒီကရောဂါတိုက်ခိုက်ရေးနဲ့ပတ်သက်လို့ကွာဟချက်တွေနဲ့အကြံပြုတိုက်တွန်းချက်တွေကိုအလေးပေးဖော်ပြထားတယ်လို့သူကပြောပါတယ်သူအနေနဲ့ကျန်းမာရေးလှုပ်သားလို့ရည်ညွှန်းတာမှာဆရာဝန်သူနာပြုဆေးဝါးကျွမ်းကျင်စတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းအားလုံးပါဝင်ပြီးသူတို့အားလုံးဟာအရေးပါတဲ့ကဏ္ဍမှာယက်တည်နေတာကိုတကမ္ဘာလုံးကသိမြင်နိုင်ပါပြီလို့လည်းညွှန်ကြားမှု Tedros ကပြောပါတယ်ရှင်ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကြေညာပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာရည်နဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ရှင်
။ COVID-19 တခွဲတည်ပြုလူနာတွေထဲမှာလူနာနံပါတ်4ဟာပထမဦးဆုံး COVID-19 ပျောက်ကင်းသူဖြစ်လာခဲ့ပါပြီ။နောက်ထပ်တခွဲတည်ပြုလူနာအမှတ်9ဟာလည်းဒီရောဂါပျောက်ကင်းမဲ့အလားအလာရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံတွင်းက COVID-19 တခွဲတည်ပြုလူနာတွေရဲ့အခြေအနေကိုပြောပြသွားမှာပါ။မန္တလေးကန်တော်နဒီဆေးရုံက COVID-19 တက်ခွဲတည်ပြုလူနာဖြစ်တဲ့အသက်33နှစ်အရွယ်အမျိုးသားဟာပထမဦးဆုံးရောဂါပျောက်ကင်းသူဖြစ်လာတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာသာထွန်းကျော်က VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်
။အဲ့တော့ဆရာဒီပထမဦးဆုံး COVID-19 ပျောက်ကင်းတဲ့လူနာဆိုရင်တော့အမှတ်လေးလူနာလို့ပြောလို့ရမှာပေါ့နော်။
ဟုတ်ပါတယ်ခင်ဗျာမှန်ပါတယ်မှန်ပါတယ်
ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့သတ်မှတ်ချက်နဲ့အညီတက်ခွဲတည်ပြုလူနာတွေကိုပြန်စစ်တဲ့အချိန်မှာနှစ်ကြိမ်ဆက်တိုင်း negative ဖြစ်ခဲ့ရင်ဆေးရုံကနေဆင်းလို့ရတဲ့လူနာအဖြစ်သတ်မှတ်လို့ရပြီဆိုတာကိုဒေါက်တာတာထွန်းကျော်ကအခုလိုရှင်းပြထားပါတယ်
။ဆေးဝါးကုသမှုပြီးရင်6ရက်ကြာတဲ့အချိန်မှာစပြီးတော့နော်တက်ခွဲနမူနာယူပြီးစစ်ပါလေ။အဲ့တော့အဲ့ဒီတက်ခွဲနမူနာယူပြီးစစ်တဲ့အချိန်မှာ positive ဖြစ်နေခဲ့ရင်တော့နောက်ထပ်6ရက်ကြာမှတစ်ကြိမ်ထပ်စစ်ဖို့အစီအစဉ်လုပ်ပါလေ။အကယ်၍ negative ဖြစ်ခဲ့ရင်တော့48နာရီကြာမှဒုတိယအကြိမ်တက်ခွဲနမူနာယူပြီးတော့စစ်ပါတယ်ဒုတိယအကြိမ်တက်ခွဲနမူနာယူပြီးစစ်တဲ့အချိန်မှာအဲ့ဒီမှာ negative တွေ့ခဲ့ရင်တော့ဒီလူနာဟာ COVID-19 virus ကိုကင်းစင်သွားပြီဆိုပြီးတော့ကျွန်တော်တို့သတ်မှတ်ပါတယ
်ဒါပေမဲ့ COVID-19 လူနာတွေကိုကုသရမှာတခြားနိုင်ငံတွေရဲ့အတွေ့အကြုံအရဆိုလူနာကိုဆေးရုံကဆင်းဝင်ပေးလိုက်ပေမဲ့အသွားအလာကန့်သတ်ပြီးနေမှာပဲ14ရက်ကြာတည်တက်နေထိုင်ဖို့ကိုစီမံဆောင်ရွက်ထားတယ်လို့သိရပါတယ်အခုလူနာနံပါတ်4ဟာယောဂပျောက်ကင်းလို့ဆေးရုံကဆင်းဝင်ရခဲ့ပေမဲ့လူနာရှင်ရဲ့ဆန္ဒအရ Home Quarantine 14ရက်ကိုဆေးရုံမှာပဲနေထိုင်မယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ်
။ဒီလူနာကမိမိရဲ့အိမ်ကိုပြန်ပြီး Home Quarantine နေဖို့အတွက်အခက်အခဲရှိတဲ့အတွက်ဆေးရုံမှာနောက်ထပ် Home Quarantine 14ရက်ကိုအဲ့ဒီကန်တော်နရီဆေးရုံမှာပဲနောက်ထပ်နှစ်ပတ်ဆက်လက်ပြီးတော့နေဖို့လူနာရှင်ကဆန္ဒရှိတဲ့အတွက်ကန်တော်နရီမှာပဲကျွန်တော်တို့နောက်ထပ်နှစ်ပတ်ထားပြီးတော့စောင့်ကြပ်ကြည့်ရှုဖို့စီစဉ်ထားပါတယ်။
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့မလီကာညာထုတ်ပြန်ချက်အထိဆိုမြန်မာနိုင်ငံမှာသေဆုံးသွားသူ2ဦးအပါအဝင် COVID-19 တက်ခွဲအတည်ပြုခဲ့သူလူနာ22ဦးအထိရှိခဲ့ပါတယ်။နေပြည်တော်ပြည်သူ့ဆေးရုံကြီးကအသက်58နှစ်အရွယ်အမျိုးသမီးလူနာနံပါတ်9ကိုပြန်လည်စစ်ဆေးရမှာတော့ပထမတစ်ကြိမ်မှာ negative လို့အဖြေထွက်ထားပြီးနောက်ထပ်တစ်ကြိမ်စစ်ဆေးမှုရဲ့အဖြေကတော့ဒီကနေ့ညထုတ်ပြန်ချက်ထဲမှာပါလာနိုင်တယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ်။
မိတီတော်မှာရှိတဲ့လူနာက negative တစ်ကြိမ်ရထားပြီဖြစ်ပါတယ်အခုသူစီကတက်ခွဲနမူနာကိုယူပြီးတော့ရန်ကုန်ပြည်သူ့ကျန်းမာရေးတက်ခွဲခန်းကိုပို့ထားပါတယ်ဒီနေ့ညအဖြေမှာသူ့ရဲ့အဖြေပါမယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗ
ျကြန့်ရှိနေသေးတဲ့ COVID-19 လူနာတွေကိုသက်ဆိုင်ရာဆေးရုံတွေမှာတည်တံ့ထားရှိပြီးကုသပေးနေသလိုအထူးချက်မှတ်ကုသပေးနေရတဲ့လူနာ2ဦးရဲ့ရောဂါအခြေအနေဟာလည်းတိုးတက်ကောင်းမွန်လာတယ်လို့သိရပါတယ်ဒီယောဂကုသမှုကနေကာဝန်နိုင်မှုအတွက်ကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့လိုက်နာရမယ့်အချက်အလက်တွေကိုတိတိကျကျလိုက်နာပေးဖို့လည်းတိုက်တွန်းထားပါတယ်။ဒီကနေ့စီးရင်တွေအရဆိုနိုင်ငံပေါင်း209နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း73သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးခဲ့သူ9000ခွဲကျော်ရှိခဲ့ပေမဲ့ရောဂါပျောက်ကင်းသူအရေအတွက်ဟာလည်း29000ကျော်အထိရှိနေပြီဖြစ်ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်နေအိမ်တွေမှာပဲနေကြဖို့မြန်မာဆိုရအာဏာပိုင်တွေကတိုက်တွန်းထားချိန်မှာစားဝတ်နေရေးကြောင့်အပြင်ထွက်နေကြတဲ့သူတွေကိုစေတနာရှင်အလူရှင်တွေကတပိုင်းတနိုင်လှူဒန်းနေကြပါတယ်။ရန်ကုန်တောင်ကလာပါမြို့နယ်တွေကအနည်းငယ်လှုပ်သားစိုက်ကားဆရာတွေကိုစေတနာရှင်တချို့လှူဒန်းကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်ကစီသူပါ။ COVID-19 ရောဂါခံစားနေရသူတွေပြည်တွင်းမှာတွေ့ရှိထားတာကြောင့်မဟာစကြံကာလမှာလည်းအိမ်မှာပဲနေကြဖို့အဆိုရကညွှန်ကြားထားတာကြောင့်လက်လုပ်လက်စားတွေအတွက်အခက်အခဲဖြစ်နေရတာပါ။အဲ့ဒီအထဲမှာရန်ကုန်မြို့ကအနည်းငယ်လှုပ်သားစိုက်ကားဆရာတွေလည်းပါပါတယ်။အွန်လိုင်းကနေစိတ်တူကိုတူမိတ်ဆွေတွေစုပေါင်းပြီးတော့တောင်ကလာပါမြို့နယ်အတွင်းကအနည်းငယ်လှုပ်သားစိုက်ကားဆရာတွေကိုအခြေခံစားသောက်ကုန်တွေလှူပစ်တဲ့အကြောင်း
လူကိုကမကထလုပ်တဲ့ကိုစုံနိုင်ငံကပြောပါတယ်ပုံမှန်ဝင်ငွေ50ဝင်ငွေမရှိတဲ့သူတွေအနေနဲ့ကြတော့သူတို့ကဒီကိုဗစ်19ကပ်ရောဂါကြီးကိုကြားတယ်သိတယ်ဒါပေမဲ့မထွက်လို့မရဘူးကျွန်တော်တို့အနေနဲ့စားပြစ်တာကတော့ကျွန်တော်ရက်ွက်ထဲမှာပဲဒီလိုပဲလမ်းလျှောက်ရင်းနဲ့ဆိုက်ကားဆရာဆောင်တောင်းနေတွေ့ရင်းနဲ့ဆွဲမကောင်းဘူးဆရာတဲ့သူပြောလိုက်တဲ့အပြောလေးကိုကျွန်တော်ခံစားမိပြီးတော့အ တနေ့လုံးမှတနေ့စားရတဲ့အခြေခံလူသားစားအားလုံးတကူကျင်းပါတယ
်ပြည်သူမှပြည်သူတို့မျှဝေခြင်းအဖွဲ့လို့ညီပေးထားတဲ့စေတနာရှင်အဖွဲ့ကနေစံစီစားငရုတ်ကြက်သွန်နဲ့ကြက်ဥလိုအခြေခံစားတော့ကုန်တွေအပြင်ကော်ဖီမုန့်နဲ့မုန့်တချို့ကိုလည်းလူရန်ခဲ့ကြတာပါစေတနာရှင်ရဲ့လူထမ်းမှုအပေါ်စိုက်ကားဆရာတွေရဲ့တုံ့ပြန်မှုက
ကျေးဇူးတွေရနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကိုယ်ရဲ့ဆယ်ရက်နေ့ကစပိတ်ပါလေ။ဆယ်ရက်နေ့ကနေပြီးတော့19ရက်နေ့ပိတ်မယ်ဆိုတော့ဒါလောလောဆယ်အိမ်မှာစားရင်းတွေလောဆင်ပြေသွားတာပေါ့။ကျေးဇူးတင်ပါတယ
်။ဩအခုလိုလူတဲ့နောက်လည်းလူနိုင်ပါသေးလို့ဆိုတော့မှလည
်းအခုအလူဟာတောင်းကလာပွားမြို့နယ်အတွင်းကနှေးရင်လှုပ်သား400ကိုပထမဆုံးလူထမ်းတာဖြစ်ပြီးတော့နောက်ရတွေမှာအင်းစိန်လှိုင်းသားယာနောက်ကလာနဲ့တခြားမြို့နယ်တွေမှာအလားတူလူထမ်းသွားအောင်မယ်လို့လူရှင်တွေကပြောပါတယ်။လာမယ့်ဧပြီလ10ရက်နေ့ကစပြီးတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုအခြေခံစားတောက်ကုန်တွေအခမဲ့ဖြန့်ဝေပေးမယ်လို့အစိုးရကအင်ကာနေမှာကြေညာခဲ့ပါတယ်။အလူရှင်အဖွဲ့တွေလူဒန်းတာအပြင်အစိုးရရဲ့စားတောက်ကုန်တွေဖြန့်ဝေဖို့အစီအစဉ်တွေလည်းစတင်အကောင်အထည်ဖော်နေပြီလို့တောင်းကလာစီပင်သာရေးကော်မတီဥက္ကဋ္ဌဦးကျော်စရာဝင်းကပြောပါတယ
်။ကျွန်တော်တို့ဒီစီစဉ်ကတော့လွန်ခဲ့တဲ့3ရက်နဲ့4ရက်လောက်ထဲကဆွဲထားတဲ့အစီအစဉ်ကိုဒီနေ့အကောင်အထည်ဖော်ရခြင်းဖြစ်ပါတယ်။အစိုးရရဲ့အစီအစဉ်ကတော့မနေ့ကမှထွက်တဲ့အစီအစဉ်ဖြစ်ပါတယ်။ဒါကတော့ကျွန်တော်တို့ထွေဦးနဲ့ကျွန်တော်တို့မြို့နယ်ကိုဗစ် -19 ထိန်းချုပ်ကာကွယ်ရေးအဖွဲ့ကကျွန်တော်တို့ရဲ့အစီအစဉ်ခဏကြာရင်ကျွန်တော်တို့လက်ရှိအစီအစဉ်ထားတာရှိပါတယ်။ဒါတွေကတော့ထွေဦးကနေညွှန်ကြားတဲ့အတိုင်းကျွန်တော်တို့မြို့နယ်အနေနဲ့ဆောင်ရွက်ရမှာဖြစ်ပါတယ
်။အစိုးရကစားတောက်ကုန်တွေကိုအခမဲ့ဝင်ငှမယ်ဆိုပေမဲ့တပ်နိုင်သူတွေကဆက်ပြီးတော့လူဒန်းနေကြဖို့ကိုလည်းကိုစော်နိုင်ကတိုက်တွန်းပါတယ
်။ကိုပတ်ဝန်းကျင်မှာတပ်နိုင်တဲ့သူတွေကိုတပ်နိုင်တလောက်ကူကြစေချင်ပါတယ်။နောက်တစ်ခုကတော့အစိုးရကအရမ်းမချမ်းသာပါဘူးကျွန်တော်တို့နိုင်ငံကလည်းအရမ်းမချမ်းသာပါဘူးအဲ့တော့အရမ်းမချမ်းသာတဲ့နိုင်ငံအရမ်းမချမ်းသာတဲ့အစိုးရအနေနဲ့အခက်အခဲတွေအကန့်အသတ်တွေရှိမှာပါအဲ့တော့အရေးကြီးတာကပြည်သူတွေပေါ့နော်ကျွန်တော်တို့ပြည်သူတွေထဲမှာတတ်နိုင်တဲ့သူတွေရှိပါတယ်နည်းနည်းမျှဝေနိုင်တဲ့သူတွေရှိပါတယ်အဲ့တော့ပြည်သူတွေကနေပြည်သူတွေကိုတတ်နိုင်သလောက်မျှဝေကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်မဟာတကြံကာလအတွင်းအခမ်းအနားတွေတကြံမန်းတက်တွေမလုပ်ဖို့အစိုးရကညွှန်ကြားထားပါတယ်ဒါပြင်အများပြည်သူရုံးပိတ်ရက်အတွင်းမှာမလိုအပ်ဘဲနဲ့ခီးမသွားကြဘူးအိမ်ထဲမှာပဲနေဖို့နဲ့မဖြစ်မနေကျန်းမာရေးနဲ့စားနပ်ရိက္ခာဝယ်ယူဖို့ကလွဲရင်အပြင်ကိုမထွက်ကြဘူးဒေသအစိုးရတွေကလည်းထုတ်ပြန်ထားပါတယ်ကျွန်တော်စီတူပါခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါညအတန်းလွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကမ္ဘာကရောဂါ COVID-19 ဖြစ်ပွားသူတွေများလာတဲ့ဂျပန်နိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ဒီကနေ့အင်္ဂါနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအရေးပေါ်အခြေအနေကြေညာလိုက်တဲ့အချိန်မှာဂျပန်ရောက်မြန်မာတွေရဲ့စိုးရိမ်မှုအခြေအနေတွေအကြောင်းကိုတင်ပြပေးချင်ပါတယ်ဂျပန်နိုင်ငံမှာဒီအပိုင်းတွေတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုံမြင့်လာတဲ့အတွက်ပညာရှင်တွေရဲ့တိုက်တွန်းချက်တွေအရဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအပါအဝင်ခရိုင်6ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်ဒီလိုမျိုးအရေးပေါ်အခြေအနေကြေညာလိုက်ချိန်မှာပဲဂျပန်ရောက်မြန်မာတွေကိုကျွန်မဆက်သွယ်မေးမြန်းခဲ့ပါတယ်ဒီရေးပေါ်အခြေအနေကြေညာပြီးတော့ဂျပန်နိုင်ငံရဲ့လက်တလောအခြေအနေကိုတော့ဂျပန်နိုင်ငံကပြည်တော်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့အလုံမှုဆောင်ဖွဲ့ဝင်ဦးတန်းစွေကအခုလိုရှင်းပြပါတယ်
ဂျပန်တိုင်းကလုံးတိုင်းတောင်လေတော့မဟုတ်ဘူးလေကူးစက်များတယ်ဆိုရင်တိုကျိုကာနာဂါဝါဆိုင်တမချီဘာအိုဆာကာရှိုဂိုဖူကူကာပေါ့လေအဲ့ဒီမျိုးနဲ့ခရိုင်6ခုလောက်ကိုဟို state of emergency ကျင်းညာတာပဲရှိပါတယ်ဟိုလော့ခ်ဒေါင်းတော့မလုပ်ဘူးတော်နိုင်ငံသားတွေကိုပေါ့လေအတက်နိုင်ဆုံးကောက်ကွယ်အိမ်မှာနေကြဖို့နဲ့မဖြစ်မနေထွက်တဲ့ကိစ္စတွေကြမှာပဲထွက်ဖို့ဆိုပြီးမြစ်တာရက်ခံခြင်းနဲ့ state of emergency ကျင်းညာတာပဲရှိပါတယ်သူတို့ကျင်းညာရတဲ့ state emergency ထဲမှာပုံမှန်မဖြစ်မနေလောက်ရပဲလုပ်ငန်းတွေပေါ့ဥပမာဘန်တို့အဲနောက်တစ်ခါဒီ transportation တို့နောက်တစ်ခါဒီဒူရူကိုအစားအသောက်ဖြန့်ချီရတဲ့ department store တွေပါညာကြီးကျတော့သူကပုံမှန်လဲပတ်နေတာဖြစ်တော့အဲ့ဒီမှာတာဝန်ယူနေတဲ့လူတွေကျတော့အများအန်းတူတူလာပြီးလုပ်နေတဲ့ခါကျတော့သူက shutdown တော့မလုပ်ဘူးပေါ့လေအဲဒါပေမဲ့အများဖြစ်တော့လူတော်တော်လေးကိုရှင်းသွားတယ်နောက်တစ်ခါအများဖြစ်လူတွေကအတက်မဲ့ဆုံးအပြုံကိုထွက်ကြရတာဖြစ်တဲ့ကြောင့်မို့လို့ ရှိပါရဲ့လုပ်ငန်းတော်တော်များများကတော့ဘုံလုံးပိတ်လိုက်တာပေါ့အဲ့တော့လက်မမမဆိုရင်တော့လူတော်တော်၆တွေ့ပြီးတော့လူတွေပုံပြီးတော့၆ကတ်သွားတာပေါ့လေလက်တလုံးမှာတော့မြို့တော်တိုကျိုမှာဒီကိုရိုနာဗိုင်းရပ်ပိုးကူးစက်သူတွေများလာနေပြီးဆေးရုံဆေးခန်းတွေမှာကူးစက်မှုကာကွယ်ရေးဆောင်ရွက်နေပေမဲ့လေဒီလိုမျိုးကူးစက်မှုတွေမြန်ဆန်လာတဲ့အပေါ်မှာဂျပန်ရောက်မြန်မာတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ နေ့ဆိုလို့ရှိရင်အခုချိန်မှာ80လောက်ပဲရှိတယ်ပေါ့ပြီးတော့ဒီယောဂကိုတွေ့တဲ့နှုန်းကလည်းပုံမှန်မဖြစ်သေးတဲ့ခါကျတော့ဒီမှာရှိနေတဲ့တချို့ဒီဆေးဘက်ဆိုင်ရာဝန်တန်းတွေဆိုတော့နေ့လည်းဆိုလို့ရှိရင်ကျွန်တော်ဆရာဝန်တယောက်နဲ့စကားပြောဖြစ်တယ်ပေါ့လေဒီ4လပိုင်း5လပိုင်း2လလောက်မှာတော့ဂျပန်ကဒီကောင် export ဖြစ်တဲ့တောင်တော့ခံရလိမ့်မယ်ဆိုလို့တော့ဒီကျမကြီးတိုင်းဝိုင်းဆရာဝန်တွေကတော့ကျွန်တော်တို့ပြောလို့ရရှိပါတယ်
ဇပန်ဝင်ကြီးချုပ်ရှင်ဇိုအာဘေဘက်ကအရေးပေါ်အခြေအနေကြေညာဖို့ဝင်လေးနေခဲ့တဲ့အပေါ်မှာဝေဖန်မှုတွေရှိနေခဲ့သလိုအခုလိုကြေညာလိုက်ချိန်မှာတော့မြို့တော်တိုကျိုအပါအဝင်စီးပွားရေးလုပ်ငန်းတွေထိခိုက်လာနိုင်တဲ့အတွက်ဂျပန်ရောက်မြန်မာနိုင်ငံသားတွေဝင်ငွေထိခိုက်ပြီးအခက်အခဲဖြစ်လာရတဲ့အနေအထားနဲ့အခုလက်တလောဂျပန်မြန်မာတန်ယုံဘက်ကဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအပေါ်မှာဆောင်ရွက်ပေးနေတဲ့အနေအထားအခုလိုပြောပြပါတယ
်အခုချိန်မှာဆိုလို့ရှိရင်လည်းလူတွေအကုန်လုံးတော်တော်များများရက်လိုက်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံသားတွေကဟိုနေရအိမ်လာကောက်ပြီးမှရှိစားဖို့တောင်းဖို့အတွက်ဈေးဝယ်စရာပတ်စံမရှိတဲ့ချို့ခက်ခဲရှိတဲ့လူတွေတော်တော်များများထွက်လာတာကိုကျွန်တော်တွေ့ရတယ်ဒါလည်းသူအများနဲ့ဆိုတော့လေတောင်ယုံနေနေရလေဒီကိစ္စနဲ့ပတ်သက်လို့ထူးခြားတာတောင်ဝင်ယူပြီးမှဟောင်းနေဘူးတော့ဟိုမရှိနိုင်ဘူးလို့ထင်ပါတယ်ဘာလို့ဒီမှာဂျပန်နိုင်ငံသားတွေလည်းအဲ့လိုဖြစ်နေကြတဲ့ခါကျတော့ဂျပန်အစိုးရနေပြီးတော့ဗောလေဒီအမေရိကန်အစိုးရလိုမျိုးဒီမှာရှိနေတဲ့ဟိုခုနကလိုအခက်အခဲရှိနေတဲ့အဲလူလူဘောလေဒီလိုတစ်ခုဒီအိလာကဆိုင်လာကမိလာကရေလာကတွေကိုဖြည့်ဆိုင်ပေးတာမျိုးအဲအဲ့လိုမျိုးတွေများရနိုင်မလားဆိုပြီးတော့ကျွန်တော်တို့လည်းနီးလန်းရှာဖွေတဲ့ပြင်ဆွဲနေပါတယ်
မနေ့တနေ့လာနေတော့ကတော့ဒီကယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားခံပေးဖို့အစိုးရကနေဒေါ်လာ1 trillion သုံးဆွဲသားမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်ဒီအစီအစဉ်ကတော့ဝင်ငွေထိခိုက်ပြီးတော့အကူအညီလိုအပ်နေတဲ့မိသားစုတွေအတွက်ထောက်ပံ့မှုတွေပေးသွားဖို့ဖြစ်ပါတယ်ကျွန်မစုမွန်ကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါရှင်
တရုတ်နယ်ပိုင်းတော်ရိုင်းတရိတ်ဆန်အရှင်ရောင်းဝယ်ဈေးကနေပြန်လာတဲ့ COVID-19 ရောဂါကြောင့်တစ်ကမ္ဘာလုံးလေးလအတွင်းလူပေါင်း9000ကျော်သေဆုံးပြီးချိန်ဒီလိုမျိုးထပ်ပြီးမဖြစ်အောင်တော်ရိုင်းသားကောင်ဈေးကွက်တွေပိတ်ပြီးဖို့အများစုကတောင်းဆိုနေပြီးဒီထဲမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရောင်းဝယ်ငွေအဖွဲ့ WWF ကအာရှ၅နိုင်ငံမှာကောက်ယူခဲ့တဲ့စာရင်းတိုင်းဆိုရင် COVID-19 ရောဂါမပြန့်ပွားအောင်တော်ရိုင်းတရိတ်ဆန်ဈေးကွက်တွေပိတ်သိမ်းဖို့အများစုကထောက်ခံကြပါတယ်။ဒါက COVID-19 ရောဂါနဲ့တော်ရိုင်းတရိတ်ဆန်ဆက်ဆက်မှုကြောင့်လူလူသဘောထားကိုမေးမြန်းထားရဲ့ပထမဆုံးစစ်တမ်းလေးဖြစ်ပါတယ်။ဒီစစ်တမ်းကိုဖြည့်ဆို့ခဲ့တဲ့မြန်မာနိုင်ငံသား96ရာခိုင်နှုန်းကဒီတရားမဝင်ဈေးကွက်တွေပိတ်သိမ်းဖို့ထောက်ခံခဲ့ပါတယ်။ဒါပေမဲ့အစိုးရနဲ့လူလူပေါင်းပတ်သက်မှုပိုပြီးလုံရလိမ့်မယ်လို့ဖြည့်ဆို့သူတွေကပြောပါတယ်။မြန်မာနိုင်ငံမှာတခြားနိုင်ငံတွေနဲ့မတူဘဲဗဟုအစိုးရအာဏာတိုက်ရောက်တာနဲ့ဒေသတွေမှာတော်ရိုင်းတရိတ်ဆန်ရောင်းဝယ်တာကိုမထိန်ချုပ်နိုင်ဘူးလို့ WWF မြန်မာကဦးရဲမင်းသွင်းက VOA ကိုပြောပါတယ်
။မြန်မာနိုင်ငံရဲ့ဒီ wildlife market တွေကတကယ် market အကြီးကြီးရပါဘောနော်ကျွန်တော်တို့ဒီ central government ရဲ့ authority ဘယ်လောက်တိုက်ရောက်တယ်လဲ။တိုက်ရောက်မှုအားနည်းတယ်လို့ယူဆလို့ရတယ်ဒီနေဆက်ဒေသတွေလိုနေရာမျိုးမှာပုံပြီးတော့များတော့တွေ့ရတယ်ဘောနော်။ဒီကျွန်တော်တို့ဒီဩဇာတိုက်ရောက်မှုပိုများတယ်ဒီမြို့ကြီးတွေမှာတော့အထိုက်လျောက်နည်းတယ်အဲ့ဒီခါမှာနောက်ပြီးတော့ဒီထဲမှာရှိတဲ့တခြားသောဒီလက်နက်ကိုင်ပဋိပက္ခလိုဟာမျိုးတွေ law enforcement လုပ်နိုင်ဖို့အတွက်ပေါ့နော်ဒီဝန်ထမ်းပိုင်းဆိုင်ရာရောရန်ဆိုင်တွေပိုင်းဆိုင်ရာရောမှာအားနည်းချက်တွေရှိတဲ့အခါမှာထိရောက်တဲ့လောက်မထိရောက်တဲ့အခြေအနေမျိုးဖြစ်တယ်လို့ယူဆလို့ရပါတယ
်။တရုတ်ဆိုရကတော့သူ့နိုင်ငံထဲမှာတော်ရိုင်းတရိတ်ဆန်တွေကိုဒီတော့အတွင်းမရောချဖို့ဇန်နဝါရီ25ရက်ကစပြီးတာမြင်ထားပါတယ်။နောက်ပိုင်းပြန်ရောင်းချတာရေမရှိအောင်လဲတရုတ်ပြည်တွင် WWF ဦးဆောင်ပြီးတရုတ်အစိုးရနဲ့ညှိနှိုင်းတာရေလုပ်နေပါတယ်။မြန်မာအစိုးရကတော့တော်ရိုင်းတရိတ်ဆန်တရားမဝင်ကုန်ကူးတာတွေတားဆီးဖို့တဲ့လက်တလောယောဂထင်းချုပ်ဖို့အတွက်ပဲအဓိကအာရုံစိုက်နေရပါတယ်
။မြန်မာနိုင်ငံအနေနဲ့ရောဆိုရင်ကျွန်တော်တို့မြင်တော့ပို့ပြီးတော့လူတွေကအာရုံစိုက်လာတယ်။လောလောဆယ်မှာတော့အစိုးရအနေနဲ့တော့ကျန်းမာရေးကတော့ထမဦးစားပေးဖြစ်နေမှာပေါ့နော်။ဒါမဲ့ကျွန်တော်တို့ယုံကြည်ပါတယ်ဒီယောဂါကဆိုပြီးသွားတဲ့အခါမှာကျွန်တော်တို့ WWF အနေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေပို့ပြီးလုပ်လာမှာဖြစ်တဲ့အတွက်အစိုးရအနေနဲ့လည်းပို့ပြီးအားတက်သေးရောဆောင်ရွက်လာမယ်လို့မြင်ပါတယ်ကြ
WWF မြန်မာကဦးရဲမင်းသွင်းပြောသွားတာပါမ
မျိုးတုံးတဲ့အနေအကနေကာဝေးရမယ်တော်ရိုင်းတရိစံတရာ59ခုထောင်996လေးမှာတော်တော်ကြီးရဝန်ကြီးဌာနကအမိတ်ကျညာစာထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့တာမီတော်ရိုင်းတရိစံတွေကိုဖမ်းဆီးစားတောက်တာကတော့ရှော့မသွားပါဘူးဒီမြန်မာနိုင်ငံအနေနဲ့ကျင်းမှာဆိုလို့ရှင်ပြေကအများဆုံးတွေ့တာကလည်းဒီဘုရှ်မီကွန်ဆမ်ရှင်ပါပဲဒီလိုကယ်ပီပယ်တွေကပေါ့နော်ဘုရှ်မီတွေကို
WWF
ကတာငတ်တရားမဝင်ကုံတွေးဆိုင်ရာအစီအစဉ်တောင်းရှိသူဒေါ်စုစုရမင်းပြောသွားတာပါ COVID-19 ကြောင့်တော်ရိုင်းတရိစံတွေကူတန်းရောင်းဝယ်ရမလုပ်ဘူးအများစုကလက်ခံလာကြရလို့ဆိုပါတယ်ကဘာလုံးဆိုင်ရာတဘာဝပဝန်ချင်းရမုံငွေအဖွဲ WWF ကသူ့ရဲ့စစ်တမ်းကိုတားကောင်းတွေရောင်းဝယ်လုပ်နေရဲမြန်မာထိုင်းဗီယက်နမ်ဟောင်ကောင်နဲ့ဂျပန်ကလူကြီး 9,000 ကိုမတ်လာထဲမှာမေးမြန်းပြုစုခဲ့ရပါဒီစစ်တမ်းကိုဧပြီလ9ရက်ဒီနေ့မှာကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးနေ့မှာထုတ်ပြန်ခဲ့ရဖြစ်ပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြည်ပို့ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်တောင်ပိုင်းအမ်းမြို့နယ်နဲ့တောင်ကုန်းမြို့နယ်တွင်ကလူ9ဦးကိုရခိုင်လက်နက်ကန်အဲအတပ်ဖွဲ့ဝင်တွေဆိုပြီးတော့တပ်မတော်ဘက်ကဖမ်းဆီးထားပါတယ်။အဲဖွဲ့ဘက်ကတော့ဖမ်းဆီးခံထားသူတွေဟာသူတို့ရဲ့တပ်ဖွဲ့ဝင်တွေမဟုတ်ကြောင်းညင်းဆိုထားပါတယ်။ရခိုင်တောင်ပိုင်းဒေသဖြစ်တဲ့အမ်းမြို့နယ်နဲ့တောင်ကုန်းမြို့နယ်ကအဲတပ်ဖွဲ့ဝင်9ယောက်ကိုဖမ်းဆီးထားတယ်လို့တပ်မတော်ဘက်ကအပိလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။အမ်းမြို့နယ်ကန်တိုက်ကျေးရွာကလုံခြုံရေးတပ်ဖွဲ့ဝင်တွေဟာအပိလ9ရက်နေ့နံနက်ပိုင်းကအဲတပ်ဖွဲ့ဝင်4ယောက်ကိုလက်နက်မဲ့ဖမ်းဆီးခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဆိုထောင်ကပြောပါတယ
်ဟုတ်တယ်အမ်းမြူနဲ့အမ်းမြောက်ကြီးရွာအုပ်စုတန်းတိတ်ကြီးရွာမှာတန်းတိတ်ကြီးရွာနဲ့အမ်းမြူကလုံရွေးဆောင်ရတဲ့လုံရွေးတပ်ဖွဲ့ဝင်တွေကကျွန်တော်တို့အကြမ်းဖက်ပေါင်းရံသူဒီဦးကျွန်တော်ဖမ်းပြီးကြံ့နေတာရှိပါတယ်အေကလာ9ရက်နေ့ရောအဲ့မှာတော့သူကသူတို့ကိုပိုင်နံပါတ်တွေပါပါတယ်အေရှစ်ကုန်းမြန်လီသဒ္ဓါစီတဲ့လင်းလာအေတင်းနဲ့ခုံခုံခုံသဒ္ဓါစီရှိတဲ့လက်ကြော်ဝင်အပါဝင်ကျွန်တော်၄ယောက်ပါလား
ဒါအပြင်တောင်ကုန်းမြို့နယ်စတင်ပြောမှာလဲအဲဖွင့်နဲ့ပတ်သက်ဆက်နေတဲ့လူ9ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တာရှိတယ်လို့တပ်မတော်ဖက်ကသတင်းထုတ်ပြန်ထားပါတယ်။စတင်ကြည့်ပါကအဲဖွင့်နဲ့ပတ်သက်ဆက်နေမှုနဲ့ဖမ်းဆီးခံထားသူတွေထဲကတဦးဖြစ်တယ်။ဦးတန်းနိုင်ကိုတော့နေအိမ်မှာရှိနေစဉ်မေးစရာရှိတယ်ဆိုပြီးတော့ဧပြီလ9ရက်နေ့မနေ့ပိုင်းမှာရေးတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ဆောင်တော့တာဖြစ်တယ်လို့ဦးတန်းနိုင်ရဲ့ညီဖြစ်သူကပြောပါတယ်
။ကျွန်တော်အကိုပါအိမ်မှာပဲရှိတာပါ။မေးစရာလေးတွေရှိတော့ဆိုခေါ်သွားတယ်။အေးကကျွန်တော်ကမှအေးကမရှိဘူးလေ။ဘာပြည့်စရာရှိနေဆိုကျွန်တော်ကလည်းစောင့်ကြည့်နေတာပေါ့။ပြန်လို့တော့အာဒီလိုမေးစရာရှိနေပြီးတော့ပြန်လာနေလို့ဆိုအေးနေစစ်စစ်တွေဆိုပြီးတော့တရင်ထွက်တာပေါ့။
ရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့တပ်မတော်ဘက်ကဖမ်းဆီးထားသူတွေဟာတာမန်ရဲသားတွေဖြစ်ပြီးသူတို့ရဲ့တပ်ဖွဲ့ဝင်တွေမဟုတ်ဘူးလို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။အဲ့ဒီမှာဒီတောင်ကုန်းစားပြင်ဘက်ကလူတွေကို9ရက်လောက်ဖမ်းတာတွေ့ရတယ်။နောက်ပြီးလို့ရှိရင်ဒီအမ်းမျိုးနဲ့အဲ့ဒီကန်တေးရွာကဒီတာမန်ဒီလက်လုံးလေးစားသူတွေကိုလည်းပဲအဲ့ဒီမှာဖမ်းလာတာတွေ့တယ်။ဆိုတော့အဲ့ဒါကိုလည်းပဲသူတို့အေးအေးပါဆိုပြီးတော့ဆက်ဆီးတယ်။ဆိုတော့ဟိုလူတွေကတော့တကယ်ဘာမှပတ်သက်မှုမရှိတဲ့သူတွေကြီးပဲ။ဆိုတော့ဒါအသက်အရသာပြည်သူတွေကိုဒါဟိုအေးအေးဆိုပြီးတော့လောက်ကြံပြီးတော့မှသူတို့ဒီတခြားလူတွေကြားထဲမှာလည်းအကြောက်တရားတွေလွန်မောလာအောင်ဒါလောက်တဲ့တဘောလို့ကျွန်တော်တို့ကတော့အဲ့လိုပဲသုံးသပ်လို့ရတာ။
ပြည်ထောင်စုလာတွင်ကအေအဖွဲ့ကိုအကြမ်းဖက်အုပ်စုနဲ့မတရားသိမ်းဖြစ်အစိုးရဘက်ကတရားဝင်ကြေညာထားတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာအစိုးရတပ်နဲ့အေအဖွဲ့တို့လက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေအတွင်းအေအဖွဲ့ဘက်ကလည်းတပ်မတော်သားတွေကိုဖမ်းဆီးထားတာရှိတယ်လို့တပ်မတော်ဘက်ကလည်းအေအဖွဲ့နဲ့ဆက်ဆက်သူတွေကိုဖမ်းဆီးစစ်ဆင်နေတာတွေရှိနေပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ထိုင်းနိုင်ငံမှာသွားရောက်လူကန်ခဲ့ကြတဲ့မြန်မာနိုင်ငံသားအလို့သမားတွေသူတို့မူရင်းဒေသအတီးကြီးကိုပြန်ရောက်သွားကြတဲ့အခါ COVID-19 ကူးစက်ထောင်မှုရှိမရှိသိရဖို့အတွက်သက်ဆိုင်ရာဒေသအတီးကြီးမှာသူတို့ကိုတိကျခွဲပြီးစောင့်ကြည့်နေပါတယ်ဒီလိုတိကျခွဲစောင့်ကြည့်တဲ့လုပ်ငန်းအပြင် ကိုဗစ် -19 နဲ့ပတ်သက်ပြီးအသိပညာပေးတာ၊ကာကွယ်တားဆီးတာ၊လိုအပ်တဲ့အကူအညီပေးတာစတာတွေမှာဒေသခံအခြေသားတွေဟာကိုယ်အသိစိတ်ဓာတ်နဲ့ကိုယ်ပရာဟိတလူသားတွေဖြစ်ဝိုင်းဝန်းလှုပ်ဆောင်နေကြပါတယ်။အဲ့ဒီလူတွေတဲကကရင်ပြည်နယ်ဖအံမြို့ကကိုအောင်မိုးနဲ့ပဲခူးမြို့ကကိုငိန်ချမ်းအောင်တို့ကို Facebook Messenger ကနေတဆင့်ကျွန်တော်ဆက်သွယ်ပြီးသူတို့ဒေသတွေကအခြေအနေသူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစတာတွေနဲ့ပတ်သက်ပြီးတော့မေးမြန်းဆွေးနွေးထားပါတယ်။ဟိုကိုငိန်ချမ်းအောင်နဲ့ကိုအောင်မိုးတို့ကျွန်တော်တို့ VOE ရဲ့ဆက်သွယ်နေမြန်းကမ်းမှာပါဝင်ခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ပထမဆုံးကိုငိန်ချမ်းအောင်ရေကိုငိန်ချမ်းအောင်တို့ကဒီဒီကအဖြစ်တော့ကျွန်တော်တို့ထိုင်းဘက်ကပြန်လာတဲ့ကိုနိုင်ငံသားမြန်မာလူသမားတွေပေါ့နော်။သူတို့တွေကဒေတာတီတီရောက်သွားတဲ့အထက်မှာကျွန်တော်အခုချိန်ထိတည်ထားသလောက်ကဒီပဲခူးနဲ့ကရင်ကတော်တော်များတာအကြောင်းမို့လို့ကျွန်တော်ကကိုငင်းချောင်းနဲ့ကိုအောင်မိုးနဲ့ကိုဒီနေ့ကျွန်တော်ဆွေးနွေးဖို့စီကူရတာပါ။ဆိုတော့လက်ရှိအဖြစ်ပဲခူးမှာထိုင်းဘက်ကပြန်လာတဲ့လူအကြီးအကျယ်ဘယ်လောက်ရှိနေပြီလဲကိုငင်းချောင်
း။အခုကျွန်တော်တို့စရင်စရာတိကျတော့ပေါ့နော်။ကွန်နဒင်းသဘောနဲ့ပဲပြောမှဖြစ်မယ်ကွာ။လက်ရှိကကျွန်တော်တို့ကတက္ကသိုလ်မှာရဲအော်ပဲခူးမြို့တွေကအတော့ကဘုံကြောင်မာရဲ့နှစ်ခုထားရတာပေါ့ကွာနှစ်ခုထားတော့လက်ရှိနေတာတော့ကျွန်တော်တို့113ယောက်ကတက္ကသိုလ်မှာရှိပါတယ်ဟိုအတော့ကကြောင်မာတော့36ယောက်တော့ရှိတယ်ကွာရေတော့ကဟူလို့စေအဲ့လောက်ပဲဟိုပဲခူးမြို့ပေါ်ရဲ့ကွန်နဒင်းထိုင်းပြန်ပေါ့နော်ကွနော်နောက်တစ်ခုကပဲခူးတိုင်းမှာကျွန်တော်တို့ကမြောက်ရီကနေပြီးတော့ခွဲပလိုက်တာပေါ့အဟုဝေါ်စုဝေါ်ပေါ့နော်တိုင်ဦးပေါ့အဲ့ဒီကဝါမြို့နယ်ဆိုလဲကဝါမြို့နယ်ပေါ့အဲ့ဟိုကြောက်တကားလိုပဲလိုပဲနွယ်ကုံတောင်ကူအဲ့လိုခရိုင်ကြီးခွဲပလိုက်လို့ကိုက
ဟုတ်ကဲ့
လူကြီးနေသွားတာကို
ဟုတ်ကဲ့ဆိုတော့နေ့စဉ်ကိုပြန်နောက်ထပ်ပြန်ဝင်လာတဲ့လူတွေရှိနေတော့မဲလား
ရှိတယ်ကိုဝင်ကြတယ်နေရောညအောင်ပေါ့နော်ကျွန်တော်တို့ဟိုပြီးကြတဲ့ရက်တရားဆိုလို့ချင်းအဲ့ဖရားကြီးလောက်ကနေပြောညနှစ်ချက်တို့၃နိုင်ဒီကိုတော့သွားပြီးတော့လောက်ရတယ်ဟာဒီအပိုင်းကြီးရှိပါတယ
်ဟုတ်ကဲ့
ဝင်ကြပါတယ
်ဟုတ်ကဲ့ကိုမိုးကိုမိုးကတော့လက်ရှိဟုတ်ကဲ့ပြောကိုကြီးနဲ့ပြော
အညာဘက်ခူးဝင်တဲ့အပိုင်းပါညာကြတော့အဲ့ဒါကြတော့ရက်ွက်နေတာနဲ့သတင်းပေးမှပဲတိမှာကိုကကျွန်တော်တို့ကြတော့မသိတော့ဘူးလေအဲ့လိုကြတော့
ဟုတ်ဆိုတော့ကိုငင်းချောင်းဆိုလိုချင်တာကညာဘက်ကိုအဲ့လိုမျိုးမသိအောင်ပြန်လာတဲ့လူတွေရှိတယ်လား
ရှိတယ်ကိုအဲ့ဒါကကျွန်တော်တို့ဒီကိစ္စတွေမဖြစ်ခင်တည်းကကြိုကြိုဝင်ကြတာကိုကကျိုးကကြတော့လေဒီတကြံနဲ့ညီတော့ပြန်ပြန်လာကြတာပေါ့နော်ယောဂအခြေအနေမစားမဖြစ်ခင်တည်းကလေ
ဘာဖြစ်လို့အဲ့လိုမျိုးခိုးပြီးတော့ဝင်တာမျိုးလုပ်တာလဲ
အဲ့လိုဟာကြတော့ခုနောက်ပိုင်းကျွန်တော်တို့ဒီ24 25မှာကျွန်တော်တို့ဗရာဟိတတွေကဒီအားတွေကိုကျွန်တော်တို့ဒီပုဂ္ဂိုလ်မှဆိုလဲမွန်ဆန်မြရက်ွက်ကြီးရှိတယ်ကိုရဲ့နောက်ဟိုအဲ့နောက်ကမဟာစီဒီပိုင်းတို့ဂျီနီကန်တို့ပဲတော့မှတအားများတယ်ပေါ့နော်မွန်ဒီထိုင်းမှာလုတ်သွားလုတ်တဲ့ဖွဲ့စည်းတွေကများတယ်တော့ကျွန်တော်တို့ကအဲ့လိုတို့ပြင်ညာပေးမယ်ဆိုပြီးတော့ဒီစေယုံကကျွန်တော်တို့စေယုံကြီးပေါ့ဆရာကျန်နိုင်မောင်နဲ့ကျွန်တော်တို့ဗရာဟိတတွေအကုန်လုံးတွေ့ဆုံကြတာပြီးပြီးတော့မှကျွန်တော်တို့ကတော့ဘလို့လောက်အောင်လဲသူတို့ရှိရလဲနီးနာယူတာဗောလေပညာပေးဆိုပြီးကျွန်တော်တို့ကကိုဗစ် -19 ပညာပေးဆိုပြီးတော့အဲဘီနိုင်းနေကပ်ပြီးတော့စပြီးတော့လောက်ကြတာအဲကြမှာဟိုဘလို့ကောမဲ့တရားဝင်လို့ဖြစ်သွားတာဗောကွာအဲကြမှာကျွန်တော်တို့ဖွဲ့စည်းတရားအဲ့ဒါဆိုတားမယ်အဲဟိုဖျားကြီးတော့ကစောက်ကြမယ်ပါညာဒါမျိုးဗောကွာ
ဟုတ်ကဲ
့အဲကြမှာပဲသိရတာ
ဟုတ်ကဲ့ကော်မိုးကြီးကော်မိုးကတော့လက်ရှိကဖတ်အံမှာဗောနော်ဆိုတော့ကော်မိုးရှိနေတဲ့ဖတ်အံမှာအပါအဝင်ကော်မိုးသိတဲ့လောက်ကင်းပြင်းနေဆိုတော့ဒါထိုင်းနဲ့ကပ်နေတယ်နေရာမျိုးတွေအများကြီးရှိတယ်ဆိုတဲ့အခါကျတော့ကွန်မိုးသိထားသလားဖအံမှာလက်ရှိထိုင်းနိုင်ငံကပြန်လာတဲ့ကိုယ်နိုင်ငံသားမြန်မာလူသမားတွေကို quarantine လုပ်ထားတာဘယ်လောက်လောက်ရှိပါလဲတခြားနေရာတွေမှာရောဘယ်လိုအခြေအနေရှိပါလဲ
အဲကျွန်တော်စရင်လေးပေါ့နော်နေနေကစရင်လေးတစ်ခုလိုက်တောင်းကြည့်လိုက်တဲ့အခါမှာကျွန်တော်ဖအံမျိုးပေါ်မှာပေါ့မျိုးနယ်ပေါ့ဖအံမျိုးနယ်မှာဆိုရင်ကျွန်တော် facility quarantine နေနေကတော့343ခုရှိတယ်စခန်းကတော့5ခုပေါ့နောက်ကျွန်တော် community facility quarantine ကျတော့ကျွန်တော်ဒေသပေါ့နော်သက်ဆိုင်ရာရွာတွေကြီးရွာတွေမှာလုပ်တဲ့ခံရနေရာကတော့48ခုရှိတယ်။အဲ182ဦးပေါ့ဒါဖန်မျိုးနဲ့။ client မျိုးနဲ့မှာဆိုရင်တော့ကျွန်တော်တီးတန့်ဟို facility quarantine မရှိဘူး။ဒါပေမဲ့ကျွန်တော်တို့ဒီကျင်းလက် quarantine ကြီးပေါ့နော်။သူက community quarantine က64နေရာရှိပြီးတော့လူက233ဦးရှိတယ်။ဒါတော့စရင်ပေါ့နော်တက်လာတဲ့စရင
်။ဟုတ်ကဲ့
။နောက်တန်တော်ကြီးမှာကျတော့ facility quarantine က4ခု။နောက်လူရေ23ဦး။ဟု
တ်။ဟုတ်ကဲ့။နောက်နေ့စဉ်ဟုတ်ကဲ
့။
ရတယ်ကော်မိုးရတယ်ဆက်ပြောပါအ
ာဖာပေါ်မြို့နယ်မှာဆိုရင်တော့သူက facility quarantine site က4ခုရှိရဲသူကတော့7ခုကော်ကရိတ်မြို့နယ်မှာဆိုရင်အာ facility quarantine site အဲသူက5ခုရှိရဲ38ခုပေါ့နောက် community quarantine ကကျတော့122ခုလောက်ထားပြီးတော့သူက116ခုရှိရဲဒါကော်ကရိတ်မြို့နယ်ပေါ့မြောက်ပိုင်းမှာကျတော့သူက facility quarantine site ကသူက6နေရာရှိရဲ809ခုပေါ့နောက် community based facility quarantine ကတော့သူက လေးနေရာလောက်ထားပြီးတော့106ဦ
းဟောမနေဘူးတော့လူကြီးရေအတွက်မရေအတွက်မနေဘူးတော့ကောဘူ
းအမနေဘူးပြအားလုံးဟိုချိုင်းစက်ကြီးမှာကြတော့ကျွန်တော် facility quarantine ကကြာ3နေရာလောက်ထားတယ်262ဦးပေါ့စုစုပေါင်းဆိုရင်ကျွန်တော် facility quarantine က2ပိုင်းပေါ့နော်အစိုးရပိုင်းကတာဝန်ယူလုပ်တဲ့နေရာစုစုပေါင်းဆိုရင်9မြို့နယ်မှာ28ဦး1430 83ဦးNow, you know, community based facility quarantine လောက်တာကတော့239နေရာ629ခလူဒါတပင်းလုံးအချုပ်ပေါ့ဟုတ်ကဲ့
ဆိုတော့နေ့စဉ်လည်းပဲနောက်ထပ်ဝင်နေတော့
မယ်ဟုတ်တယ်ဝင်နေတော့မယ်ပေါ့နော်ဟိုအရင်ရက်လောက်ကျွန်တော်30ဒီ30 31လောက်မှာနည်းနည်းလေးဟိုဘက်ကဟားလိုက်တဲ့အချိန်မှာတော့နည်းနည်းလေးအဝင်နှဲသွားတာပေါ့
ဟုတ်ကဲ့အခုကတော့
ဝင်တော့ဝင်လာနေတော့
ဟုတ်ကဲ့အခုကတော့ပိတ်ပိတ်ထားဟုတ်ကဲ့ဟုတ်ကဲ့အခုကတော့ပိတ်ထားတာဆိုတော
့ time back ကလည်းနည်းနည်းပိတ်တယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့
ဟိုတည်းပြီးခဲ့တဲ့နှစ်ရက်လောက်ကဆိုဖမ်းရတယ်လို့အသံ
နဲ့ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့
ဟုတ်ကဲ့နည်းနည်းထင်းလို့ရအောင်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အခုကဟိုဘက်ကဟိုဘက်ဒီဘက်ကပြေးလိုက်တော့တည်ရင်ဝင်ပြန်လာတဲ့လူတို့နည်းနည်းတော့တန့်သွားတာပေါ့နော
်တန့်သွားတော့ဟုတ်လူအုပ်ကြီးတော့မရှိတော့ဘူးပေါ့နည်းနည်းတော့လည်းဟိုအောက်ကနေကန်းလိုက်ကူးနေတဲ့သဘောတော့ရှိတော့
ဟုတ်ကဲ့ဆိုတော့ကိုငင်းချမ်းအောင်ကကိုအောင်မိုးရောကတကယ်တကယ်ကြတော့အဖွဲစည်းဟလာတီတီကြိုက်တိုင်းမှုပဲနဲ့ကိုအသိစိတ်ဓာတ်နဲ့ကိုဒီဥစ္စာကဝိုင်းလုံးမှရမယ်ဆိုတဲ့အသိနဲ့လုပ်နေကြတာပေါ့နော
်ဟုတ်ကဲ့ဟုတ
်ဟုတ
်ကဲ့
ဆိုတော့ကိုငင်းချမ်းအောင်အခုကိုငင်းချမ်းအောင်စာလုတာကနေပြီးတော့ဒီကနေ့ဒီအခြေထိပ်ပေါ့နော်ဟလာဒီတီချာခွဲထားတဲ့လူတွေကိုအကူအညီပေးရတဲ့နေရာမှာကိုကြီးကျောင်းကိုတွေ့ကြုံရတဲ့အတွေ့အကြုံတွေစိတ်ထဲမှာရှိတဲ့ခံစားချက်တွေအချင်းအရင်ဆုံးပြောပြပါလား
။ဩကျွန်တော်တို့ကဒီဟာလဲကိုကတခါမှမကြုံဘူးလေမကြုံဘူးတော့နေ24ရက်နေ့တုန်းကကျွန်တော်တို့စဆဆုံးကိုကဝင်နေပြအိန္ဒိယရောက်30ကျော်လောက်ရှိတဲ့ expat ပေါ့နော်နစီစာအဲ့ဒါကျွန်တော်တို့ဘကိုးဝင်တက်ကလေးရွာမှာထားတာပေါ့အဲ့တော့အဲ့ဒီကလည်းချက်ချင်းဆိုတော့ကျွန်တော်တို့အဲဒီဒေသနာဒီကျမရေးဆရာမတွေနဲ့ဒီကဟိုကာကွယ်ရေးပေါ့နော်ဒေသနာဆရာတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ပါရရာဖွဲ့တွေနဲ့တွားပြီးတော့သွားစစ်ကြတာပေါ့သွားစစ်တော့ဟိုထားဆရာလည်းနေရာအကြောင်းဆိုတော့ကိုကမန်းကရမ်းပေါ့သူတို့ကလည်းဒီပြန်လာပြင်ချင်းကြတော့ဒီနေရာမှာဒီလိုကွန်တီနီလုပ်ဖို့14ရက်ပါညာဆိုတာလည်းကျွန်တော်တို့ကဟိုတွေးကြုံမရှိတဲ့အတွက်ကိုကဟိုနည်းငယ်တော့ပြဿနာတော့ရှိတာပေါ့အဲအကြောင်းကနေသားလေးတွေဘာမှပြင်ဆင်မှုကျွန်တော်တို့မှမရှိဘူး။ဒါမင်းဟိုကြွေးဖို့မွေးဖို့တော့မှနှစ်ချက်ထိုးတော့မှကျွန်တော်တို့စီစဉ်ရတာလေ။သူတို့စားဖို့တော့ဘူးကုန်လုံး။သူတို့ကလည်းအိုင်းနီးယားဆိုလို့ချင်းကျွန်တော်တို့ပြောတယ်ဒီမြောက်ဒီမဲဆောက်ဘက်ကလာတဲ့ရောက်ဟာဒါမင်းတော့မစားသေးဘူးတဲ့။ဟိုမိသားစုတွေတဲ့ပါတယ်ကွာ။အဲဆိုကျွန်တော်တို့အမှအပူချိန်နေတိုင်းပေါ့။ဟိုဘယ်လိုကောင်းလဲ။သူတို့ဝိုက်ဒီတဲ့အဲဒီရဒေသနာဆရာတွေနဲ့စစ်ဆေးပြီးတော့ဟိုယောဂနေတာရှိမရှိပေါ့နော်။ဟိုအဲ့လိုမျိုးကျွန်တော်တို့ကတွေ့ကြုံပြီးတော့ယောဂမရှိဘူးမရှိဘူးဆိုလို့ကျွန်တော်ဘယ်လိုလုပ်မလဲအပြန်လွတ်မလားပေါ့အဲ့ဒါတွေကစအကုန်လုံးစစီစဉ်ရတာပေါ့ကွာကျွန်တော်တို့ဒီအစိုးရဘက်ကလည်းအဲ့ဒီရာမဒီအောင်ကျွန်တော်စစီစဉ်ညကြတော့အဲ့ဒီရွာတကတက်ကလေးရွာဘယ်လိုမလဲဒီဟာတို့ယောဂတဲ့တဘောမျိုးပေါ့အဲကျောင်းမှမထားနဲ့ပေါ့အဲကျောင်းမှလုံးဝထားလို့မရဘူးအဲဒါအောင်ချက်ချင်းရွှေပေးပါရွာသားတချို့ကပေါ့နော
်ဟိ
ုည9နာရီတော့မှမရွှေဒါကျွန်တော်တို့ကြောင်းနဲ့ဝင်စီမြပါညာဒါမျိုးပေါ့အဲ့မှာတော်များများကိုရှင်းရခက်တာ
ဟုတ်ကဲ့ဟုတ်ကဲ
့ဘလုံးမလုံးအဲ့အဲ့နေရာဆပ်ပြီးတော့ကိုလေးကိုဆရွှေ့ရတာ
ဟုတ်ကဲ့
အဲ့ဒါတွေးကြုံကအဲ့ကဆတာပဲဟုတ
်ကဲ့ကိုအောင်မိုးရေအခုကိုငင်းချောင်းပြောသွားတယ်ကိုငင်းချောင်းတို့ဒီဒါကိုငင်းချောင်းဘကိုးဘက်မှာဂျုံရတဲ့အတွေ့အကြုံပေါ့ကိုအောင်မိုးလည်းဆလုတာကနေပြီးတော့တွေ့ကြုံရတဲ့အတွေ့အကြုံတွေပေါ့အမိုးနည်းနည်းပြောပြပါအောင်အ
ဲဆလုဆိုတော့ကျွန်တော်အတန်ကြားတယ်ပေါ့နော်ဒီရန်ကုန်မှာနောက်ဒီချိန်မှာစတွေ့ပြီဆိုအစောပိုင်းနဲ့ကတော့ကျွန်တော်တို့ကပညာပေးလုပ်ငန်းလေးတွေမှာကျွန်တော်ပါဝင်ပြီးတော့ဝိုင်းကူပေးတယ်အဲကျွန်တော်မျိုးကန်လူငယ်လေးတွေရှိတယ်လူငယ်လေးတွေကနေပြီးတော့မှသူကဘာလုပ်ချင်လဲဆိုတော့လက်ကမ်းဆက်တောင်းတွေဝေမယ်ပေါ့နော်အဲဝေချင်တယ်အခုဗနိုင်းတွေလုပ်ချင်တယ်ဆိုတော့ကျွန်တော်ကအွန်လိုင်းပေါ်ကနေပြီးတော့စော်ဟောပါတယ်ဘယ်လိုစော်ဆိုတော့ဒီဟာတွေမဖြစ်ခင်ကျွန်တော်ဖြစ်လာနိုင်ရည်ရှိတယ်အလုံးလုံးတစ်ဖက်နဲ့ဆယ်ရဲချားမှာကျွန်တော်တို့ဒါတွေကတော့ထိထိလာနေတယ်ဘလူပိုးကလည်းဘာလို့ဖြစ်ကူးဆက်လာမှာအဲ့အတွက်ကိုကျွန်တော်တို့ဟိုရှိတာလေးတွေနဲ့ကျွန်တော်အလူငွေစုဆောင်ပြီးတော့ကာဘာဖြစ်မဲ့ပစ္စည်းတွေဘာတွေလိုအပ်မလဲပေါ့နော်ဒါလေးတွေဝယ်မယ်ဝယ်ကြမယ်လူကြမယ်ဆိုကျွန်တော်ကစော်ရတဲ့အချိန်မှာကျွန်တော်အလူငွေတွေကိုကျွန်တော်လက်ခံလိုက်ပါတယ်အဲအဲ့ဒီမှာပြီးတော့မှကျွန်တော်ကပညာကျမ်းမာကဘောနော်ဒေါက်တာနိုင်နိုင်ထုံးနဲ့ကျွန်တော်တိုင်ပင်ပါတယ်တိုင်ပင်ပြီးတော့အမဒီကတော့ကျွန်တော်တို့ကတော့နားမလဲဘူးကျွန်တော်နောက်က supplier အနေနဲ့လုပ်ပေးမယ်မတို့ဘာတွေလိုအပ်မလဲရှိတာဆိုကျွန်တော်ကလည်းတရင်နေမြန်မာနောက်တော့ကတော့ကဘာတော်မှာဒီလိုဖြစ်ပြီးအီတလီမှာလည်းအရန်ဆိုးနေပြီးအချိန်ဒီမှာအဲ့မှာကျွန်တော်တို့ကအဲကျွန်တော်နောက်ကနေလူငွေစုပြီးတော့ဗောနော် PPE လိုတယ်ဗာညာဆိုရန်ကုန်မြို့ကနေကျွန်တော်ဒေါက်တာခင်ရင်ဝင်အောင်နဲ့ချိတ်ဆက်ပြီးတော့ကျွန်တော် PPE တို့ mask တို့ hand care တို့အလက်အိတ်ဗောနော်ဒီဆောင်းဝင်သုံးတဲ့ဒီကာဘာပစ္စည်းတွေကာကွယ်ရေးကုသရေးမှာသုံးဝင်တဲ့တကယ်သုံးမှာပစ္စည်းတွေကျွန်တော်မှားပြီးမှားလိုက်ပါတယ်မှားပြီးတော့မှကျွန်တော်ပထမဆုံးသုံးနေတဲ့အဲဒီသာမိုမီတာဗောနန်းကွန်တက်သာမိုမီတာတွေကျွန်တော်တို့ မှာပြီးတော့လှူလိုက်တယ်။နောက်တိုက်နယ်ပေါ့ဒီကကျွန်တော်တို့ဖန်ပြူနယ်ဝင်လာရင်တိုက်နယ်ဒီမှာလည်းလိုအပ်ချက်ရှိတယ်ဆိုတော့ကျွန်တော်အားလေးတွေတော့ရောက်လှူတယ
်။ဟုတ်ကဲ့
အခုလည်းကျွန်တော် message ဒီ hand ဒီအဲ့လိုမျိုးလေးတွေကျွန်တော်လှူတယ်ပေါ့နော်။
ဟုတ်ကဲ့ဆိုတော့ဟုတ်ဆိုကိုငင်းချင်းအောင်တို့နေရာမှာရောကိုအောင်မိုးတို့နေရာမှာရောအခုကကိုငင်းချင်းအောင်တို့ကိုအောင်မိုးလို့ဆိုတာကအဖွဲ့အစည်းအကြီးကြီးနဲ့လည်းမဟုတ်ဘူးကိုအသိစိတ်ကနဲ့ကိုရက်ကိုရွာတဲ့ကိုနိုင်ငံသားတွေအတွက်ဒီယောဂဘုကိုတားဆီးဖို့ကာကွယ်ဖို့မပြတ်မဝိုင်းလုံနေကြတာကိုအသိနဲ့ကိုဝိုင်းလုံနေကြတာဆိုတော့လူဝတ်ချက်တွေကပြည့်စုံရဲ့လားကိုအောင်မိုးတို့ကိုငင်းချင်းအောင်တို့ကိုအောင်မိုးတို့ကိုတိုင်းမှာရောကိုကိုတိုင်းအတွက်အကအွယ်ဥမာဖြင့်လက်အိတ်တို့နှာခေါင်းစုနှာခေါင်းစည်းတို့စသည်အားဖြင့်ပေါ့လူဝတ်ချက်တွေတကယ်ကာကွယ်ယောဂဘုမကူးဆက်အောင်ကာကွယ်ရမယ့်ပစ္စည်းပစ္စည်းရတွေတကယ်ပရိဟိတလုံနေတဲ့လူတွေမှာရောအလုံးလောက်ရှိရလားကိုငင်းချမ်းအောင်အရင်ပြောပြပါလား
ဟုတ်ပစ္စည်းရတော့ကိုဟာဘယ်လိုကောင်းလဲလူရှင်တွေကလည်းဝိုင်းလူကြတာပေါ့ကိုတွေလည်းဒီ online ကနေပြီးတော့ဒီ mask လို့လည်းအဲဒီတော့ကတော့ရှာချပါပါမှာတဲ့နေတာပေါ့ကိုက600ကျော်900ကျော်အဲ့လိုတွေဖြစ်တာပေါ့ဖြစ်တော့ဟိုဘယ်လိုကောင်းပီပီကလည်းပွင့်နေပြောရင်ဘာမှတော့မသိဘူးကျွန်တော်တို့ပရိဟိတအနေနဲ့ကလေဘာမှလည်းတကားမှလည်းတွေ့ကြုံမရှိတော့အပီပီဆိုလည်း4000ကျွဲလောက်ဒီကိုပေးပြီးတော့ online နဲ့ဝယ်ရပမာ3လို့300မှမတိအလိုမျိုးပေါ့နော်ဒီဒေသန္တရဆရာတွေကသူတို့က mask ပါညာလောက်နဲ့အဆင်ပြေတယ်ဒါ template ဟိုသာမိုမီတာလောက်ဆိုလို့ရှိရင်အဲတော့3000လောက်3000လောက်ဖြစ်နေတဲ့အနေထားကိုကအဲလိုမျိုးဆိုတော့ဒါလေးလည်းမပြည့်စုံဘောမပြည့်စုံတော့ဒါလေးလည်းကျွန်တော်နောက်ပိုင်းကျတော့ဒီမျိုးပေါ်လူရှင်တွေကလည်းဝိုင်းပြီးတော့ကျွန်တော်တို့ပေါ့ဘုံဆူပြီးတော့ဒေသန္တရဆရာမတွေလည်းအဲမှာတကယ်လိုအပ်တာတွေပေါ့နော်ဒါတွေဖြည့်ဆည်းပြီးတော့အကုန်လုံးဝိုင်းဝန်းတော့လုပ်ကြပါ
ဟုတ်ကဲ့
ကြာဦးလို့ဆရာမတ်ပါညာတော့ဒီပရိဒါဒီအသိနေရောပေါ့နော်ဟိုရသလောက်တော့ကျွန်တော်တို့ထုတ်ပေးနေတာပေါ့အကုန်လုံးပရိဒါ
ဟုတ်ကဲ့ဟုတ်ကဲ့ကိုမိုးတို့ဘက်မှာရောကိုမိုးတို့ဘက်မှာလူဝတ်ချက်တရားပြည့်စုံရဲ့လားအခုလည်းရှိကောအဓိကအဖြစ်ကျွန်တော်ဆိုလိုချင်တာတကယ်လုံနေတဲ့လူတွေအတွက်ကောအကာအကွယ်ဟဲ့လားနှာခေါင်းစည်းလက်အိတ်စသည်ဖြင့်အလုံးလောက်ရှိရဲ့လား
အော်အဲ့ဒီမှာတော့နှစ်ပိုင်းပေါ့နော်ကျွန်တော်တို့ဒီဗောလန်တီးယားလုပ်တဲ့အပြင်ကပုံကိုယ်တွေအတွက်ကြာတော့လေကျွန်တော်တို့ပလူရှင်တွေကလှူတာပေါ့တကယ်တမ်းကျွန်တော်တို့ကျမ်းမာရေးလို့အုပ်ချုပ်ရေးလို့တကယ်တမ်းအစိုးရပိုင်းကနေတာဝန်ရှိတဲ့လူတွေအတွက်မှာကြတော့နည်းနည်းလိုအပ်ချက်ကရှိတယ်။ဟုတ်တော့ဒီအစိုးရပိုင်းကလည်းတိတ်များဆဆမထောက်ပံ့နိုင်သေးဘူးပေါ့နော်ဒီချိန်ထိ။အဲ့တော့ကျွန်တော်တို့ကလည်းတတ်နိုင်တော့ဘူးရှင်တွေကတော့လှူတော့လှူပေးနေတယ်။အဲ့မှာဒီမျိုးပေါ်ဆရာဆေးရုံဆေးကန်းဆေးပေးကန်းတွေမှာလည်းလိုအပ်ချက်ရှိတယ်လို့ကျွန်တော်အဓိကကတော့ရှည်တန်းပူကြတယ်ပေါ့နော်ကြီးလက်ဒီမှာနေနေရတယ်။တားဖွာတို့တားဖွာဆရာမတို့ကြီးလက်ကျမ်းမာရေးဆရာမတို့ဒါမျိုးတွေမှာသူတို့မှာပူပြီးတော့အဓိကလိုအပ်တယ်ပါဒီကလိုရတယ်ဆိုသူတို့ကအပူချိန်တိုင်းနဲ့တာမိုမီတာဆိုရင်တောင်ဗရားတိုင်းနဲ့ဂျမ်းညာညက်တိုင်းဇာတဲ့ထဲတိုင်းအဲ့လိုနေတာဖြစ်တယ
်
ကျွန်တော်ဒီနန်တက်တာမိုမီတာလိုဟာမျိုးတွေတော်တော်လေးလိုအပ်ချက်ရှိရယ်နောက်သူတို့ mask လက်အိတ်ပြီးလို့ရှိရင်ကျွန်တော်တို့ဒီ PPE ပေါ့ဒါပေမဲ့ PPE ရသူတို့အတွက်သိအများကြီးမလိုအပ်ပေမဲ့ကျွန်တော်တို့အဓိကတော့နှာခေါင်းစည်းနဲ့လက်အိတ်နဲ့ဒီတာမိုမီတာလိုဟာမျိုးကတော့အဓိကလိုအပ်
ဆိုကျွန်တော်ကကျွန်တော်တို့ကဝီရနေဆိုတော့ဒီအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေကိုကျွန်တော်တို့လိုက်ကြည့်ရတာပေါ့လိုက်ကြည့်အစိုးရကတော့နေ့စဉ်သတင်းတွေထဲမှာဘယ်ဒေတာကိုဘာတွေဘယ်လောက်ပို့လိုက်ပြီဆိုတော့ပြောနေတာဆိုတော့ပို့တော့ပို့တယ်ပို့တဲ့ကြားတဲ့ကကိုမလုံလောက်သေးတာပေါ့
ဟုတ်တယ်ဗျာသူကပို့တော့ပို့နေကြပဲကျွန်တော်သူကတစ်ချက်ခါကြတော့လည်းနည်းနည်းလေးပါဖြစ်နေတယ်ဆိုတော့ဟိုထိရောက်မှုပေါ့နော်အမှပေါ့ဒီကျွန်တော်ကရင်မြန်မာဆိုရင်တကယ်ဟိုတာမိုမီတာမဟုတ်ပါဘူးနော်တာမိုမီတာဆိုလို့ရှိရင်အဓိကလုံရင်အချောင်း300 400လောက်လုံပါတကယ်တမ်းဒါပေမဲ့သူတို့တကယ်ပို့နိုင်တာကအဲ့လိုမျိုး300 400ပြည့်မီရလားဆိုတာပေါ့နော်အရေးကြီးတာပေါ့တကယ်တမ်းနောက်မြန်မြန်ဆန်ဆန်ရောက်ဖို့လည်းလိုတာပေါ့အားလေးတွေလေ
ကိုညင်းချောင်းအောင်ဒီတော့ကျွန်တော်နောက်တစ်ဆင့်ကကိုညင်းချောင်းအောင်ကိုမိုးပေါ့ဆိုတော့နောက်တစ်ဆင့်ကိုကျွန်တော်ခုလိုက်ချင်တာကဒေတာဂန်ဒီရဲ့သဘောထားအမြင်ဒီတော့ကနေဘက်ကတုတ်ပြန်ဖို့ပြုတ်မှုပုံပေါ့ဆိုတော့ပြန်လာတဲ့လူတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာဟာဒီလူတွေကပဲယောဂပိုးတဲလာတဲ့ဒီလူတွေအကြောင်းပဲဘာဖြစ်ပညာဖြစ်မယ်ဆိုပြီးတော့အမျိုးမျိုးပေါ့နော်ဒီကိုယ်နိုင်ငံသားအချင်းချင်းကြားထဲမှာကိုပဲဟိုမလူလားအပ်တဲ့စကားတွေအမုန်းစကားတွေပြောတာတွေရှိတယ်ဆိုတော့ကိုငင်းချောင်းတို့ဘကူဘက်မှာရောအဲ့ဒီအခြေအနေကစိုးတဲ့အခြေအနေရှိသလားဒါမှမဟုတ်အေးစစ်စစ်ပဲလား
ဘဘူမာတော့ကိုဟာပေါ့ဒီနေ့အထိကတော့အေးစစ်ပဲပေါ့နေခင်ကဟိုဟာကျွန်တော်တို့တန်တရားလူနာတယောက်ပေါ့အဲ့ဒါတော့63နဲ့ကတော့ဆုံးသွားတယ်ပေါ့ကိုဟာဒါပေမဲ့လည်းဒီညမှာ negative ဟိုဟာဖြစ်တာပေါ့သူရဲ့ယောဂါကတာမန်ကျွန်တော်တို့ဒီအစားမားပြီးတော့ဝန်သွားတဲ့အဲ့လိုမျိုးတွေပေါ့ဒါပေမဲ့ကျွန်တော်တို့ brighter အနေနဲ့တော့ကိုဟာဟိုစိတ်ပူတာပေါ့တကယ်လို့ဖြစ်သွားရင်ဘယ်လိုလုပ်ကြမလဲပေါ့ဒါပေမဲ့လည်းဟိုဒီဟာကလည်းကိုပြီးတော့ပြန်နေရပဲဟိုပါနိုင်နေပေါ့နော်ဒီယောဂဟိုနှကြီးရိုက် UK တို့ Aussie တို့ကစပြီးတော့ဟိုယောဂဖြစ်ကြတော့လေကျွန်တော်တို့ကပြီးတော့ပြန်နေပဲပါမယ်ဆိုပြီးတော့ပြန်ဟောပဲအဓိကကျွန်တော်တို့ကကွန်နက်တင်းထားစောက်ကြည့်ပေါ့အဲ့ဘိုင်းနေရာပဲစမယ်ဆိုအဲ့လိုမျိုးဖြစ်နေတာကိုက
ဟုတ်ကဲ့
ယောဂရဲ့ဟိုအတိတ်ကတော့ဟိုလောစရာတော့ဟိုဘကိုးလဲဟိုဒီဒီပါမတာမကြပါဘူးဖြစ်တယ်လည်းမရှိပါဘူးကို
ဟုတ်ကဲ့ဆိုတော့ဒေတာဂန်တွေပေါ့လေရပ်ရရဲကလူတွေရဲ့ဒီအပေါ်မှာသဘောထားအမြင်တွေကရောဘယ်လိုရှိကြလဲကိုညင်းကြောင်
ရတော့ကိုဟာဟိုဟာကတအားဟိုကြောက်ကြတယ်စိုးရင်ကြတယ်ဟိုဒီကမ္ဘာနိုင်ငံတွေမှာလည်းဖြစ်နေတော့လीဒီယောဂနဲ့ပတ်သက်ပြီးတော့လည်းဒီလိုနေထားပါညာဆိုတော့အကုန်လုံးကတော့ကြောက်ရွံ့စိတ်ကတော်တော်များတယ်အခုကျွန်တော်ဘကူမှာဆိုလဲတချို့ဆိုလို့ချင်းလည်းတော်တော်များများတော့ဟိုတရားခိုင်နှုန်းရှိတဲ့နေရာမှာဟို60ရာခိုင်နှုန်းတော့လုံးဝပြန်မထွက်ဘူးပေါ့နော်40ရာခိုင်နှုန်းတော့မဖြစ်မနေသွားလာတဲ့လူတွေတော့ပဲရှိပါတယ်ဟိုဆိုင်နေတဲ့ကုန်ပိတ်ထားလို့မျိုးပေါ့နော်ပေါ့နော်
ဟုတ်ကဲ့
လို့ဆိုတော့ဘယ်လိုကောင်းလဲလူရဲ့စိတ်ထဲမှာတော့ဒီယောဂနဲ့ပတ်သက်ပြီးတော့တော်တော်လေးတော့တို့ကြောက်ရွံ့စိတ်တော့များတယ်ကို
ဟုတ်ကဲ့ကိုမိုးကိုမိုးတို့ကင်းပြီနေဘက်မှာရောဒီခုနလိုဒီလိုလှုပ်ဆောင်နေရတဲ့ဟလာတီချခွဲထားရတဲ့ပြန်လာကြတဲ့လူတွေကိုတီချခွဲထားရတဲ့စောင့်ကြည့်နေတဲ့အကူအညီပေးနေတယ်ဒီအပေါ်မှာဒေသခံလူတွေရဲ့ရေပွန်ရခံစားချက်တုံ့ပြန်ချက်ကဘယ်လိုများရှိလဲကိုမို
းအဲဝါပေါ့ကျွန်တော်တို့ဒီအကူအညီပေးကြစေရေးပေးတဲ့အပိုင်းဒီမှာတော့တက်တက်ကြွကြွလောက်ကြပါတယ်နောက်ရွာတွေလည်းရွာတွေအလဲအောက်ပေါ့နော်တို့မြွာတွေမှာရှိတဲ့စာတင်ကြောင်းတွေမှာသူတီးတန့်ခွဲထားတယ်။ဘာလို့ဆိုဒီပြန်လာတဲ့လူတွေကလည်းကျွန်တော်တို့ကရင်ကဆိုရင်တော့ပို့ပြီးတော့များတယ်။လူထိုင်းတွေကတော့ကြောက်ပေါ့နော်။ဥရဟူဝင်ထွက်သွားလာနေရဆိုတော့ဒီလူမျိုးပြန်လာတယ်ဒီလိုယောဂဖြစ်မှကြောက်ကြတယ်ဆိုတော့သူကတော့ဟိုပါပေါ့ဒီတရွာနဲ့တရွာကူးတဲ့အချိန်မှာတော့သူကတိတ်လက်မခံနိုင်ဘူးပေါ့နော်။ဘာလို့ဆိုခုရွာနဲ့ကိုတီးတန့်လေးတွေထားကြတယ်။ဟိုတစ်ပတ်ကဆိုထုံးအိမ်မှာတခု case တခုဖြစ်သွားတယ်။အဲ့ဒါဘာလဲဆိုမကြီးကျုံးကလူနာ2ယောက်ပေါ့နော်။အဲ့တော့ကျွန်တော်တို့ကဒီတုံးဝိုင်တိုက်နယ်စေးရုံကိုပို့တဲ့အချိန်မှာထွန့်ကရွာကန်တွေရတော့ဒီအောင်ကြောက်လို့သူလက်မခံဘောနော်ရွာတွေကိုအဝင်မခံဘူးစေးရုံကိုအပို့မခံဘူးအဲ့မှာကျွန်တော်တို့နည်းနည်းညှိနှိုင်းပြီးတော့လုပ်လိုက်တဲ့အခါမှာအဆင်ပြေသွားတယ်စေးရုံမှာထားတယ်ပြီးတော့သူနည်းနည်းစစ်လိုက်တဲ့အခါမှာတော့ negative ထွက်သွားတော့ရွာသားတွေကလည်းပျော်သွားတာပေါ့နော်အဲ့အရာမျိုးပေါ့သူကအဲ့ဒါလေးတော့ပဲကျန်တာတော့တိတ်တိုက်ခိုက်တော့မရှိပါဘူးသူကြောက်ကြတာပေါ့ကြောက်လို့သားဒီလိုဖြစ်ကြတာဟုတ်ဟုတ
်ဆိုတော့ဒီဘယ်ဒေတာမှာပဲဖြစ်ဖြစ်တာမန်လူလူဂျားထဲမှာတော့ဒါနဲ့ပတ်သက်ပြီးတော့ဟိုစိုးရင်တကြီးနဲ့ရှိတော့ရှိနေကြတာပေါ့နော
်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုရှေ့ထိပ်ဒီတကယ်ကိုမျက်နှာစာကနေပြီးတော့ကိုင်းချမ်းအောင်တို့ကောမိုးတို့ဟလာဝိုင်းလုတ်ပေးနေကြတယ်ဝိုင်းကူပေးနေကြတယ်ဆိုတော့ကျွန်တော်တည်ကျင်တာကလက်ရှိအခြေအနေမှာလူဝတ်ချက်ရှိလူဝတ်ချက်တွေကတော့အများကြီးပေါ့ဗျာတိုင်းပြည်ကလည်းပဲဆင်းရဲတယ်လူလူဆိုတာကတော့ပြောမနေနဲ့တော့အဲ့လိုတိုင်းပြည်မျိုးမှာဒါကိုရင်ဆိုင်ရတဲ့အချိန်မှာလူဝတ်ချက်တွေအများကြီးရှိတဲ့ထဲကမှာအဓိကအရေးအကြီးဆုံးလူဝတ်ချက်ရှိတယ်လို့ဆိုရင်ဘာတွေများရှိနေတယ်လဲကိုကြီးကျောင်းပထမအဆုံးပြောပြပါအ
ရေးအကြီးဆုံးဆိုတာတော့ကိုကဟိုကုသရေးပိုင်းကတော့ကျွန်တော်တို့လည်းမကျွမ်းကျင်ဘူးလေကျွမ်းကျင်ဆိုတော့လက်ရှိကုသရေးကတော့ကျွန်တော်တို့ဒီကဈေးရုံဆရာဝန်တွေပါတယ်နေနဲ့တော့ဒီကလီရောဘယ်တော့မှဈေးရုံတွေမှာထားရတော့ရှိတယ်ကိုဒီကွာလန်တင်းအတွက်တို့ဒီအဆလိုချင်းစင်တာတွေပါတယ်သူတို့ထားရတယ်ဒါကတော့ဟိုဆိုတော့ဖြစ်ခဲ့ရင်တော့ကိုကဟိုဘယ်လိုကောမဲ့ပြောလို့တော့ဟိုကကောင်းဘောနော်ကျွန်တော်နိုင်ငံလည်းနှီးပညာလည်းနေတယ်သူများနိုင်ငံလိုလည်းဟိုဖြစ်တော့မဖြစ်ပါစေနဲ့ပဲကျွန်တော်တို့ကတော့နေတိုင်းစုတောင်းနေရတဲ့နေသားပါအဲ့လိုအဲ့လိုပဲကျွန်တော်တို့ပြောရမှာဒါဖြစ
်ဟောဆိုတော့ကိုညညောင်လက်ရှိကိုညညောင်ကိုယ်တိုင်လုံနေတဲ့အချိန်မှာတော့ကြီးကြီးမားမားလူဝက်အရေးအကြီးဆုံးလူဝက်ချက်မျိုးမရှိဘူးလို့ပြောလို့ရသလား
ပစ္စည်းပိုင်းဟုတ်လားကို
ဟုတ်ကဲ့ကိုညညောင်တို့လုတ်ကင်ဆောင်ရတဲ့ပိုင်းမှာပစ္စည်းပိုင်းထောက်ကူပေးမှုပိုင်းအကူအညီပေးမှုပိုင်းစသည်အားဖြင့်ပေါ့
သူလက်ရှိနေတာတော့ကိုကကျွန်တော်တို့ကတော့ဒီဟိုနိုင်ငံတော်နိုင်ငံပြောတဲ့ဟိုကျွန်တော်တို့ဒီတက်စီးဖို့ဘာညာဒီဒါဒါတွေကတော့အကုန်လုံးတိုင်းနာဆောင်ရွက်ကြပါတယ်အနောက်အပြင်မထွက်နေတော့6ပြီကွာနေသားပေါ့နော်ဒါလေးတွေကတော့အခြေခံကတော့ကျွန်တော်တို့ master တဲ့အိစားတယ် mask ကလည်းဟိုရှိတဲ့လူတော့တက်ကြတာပေါ့ကွာမရှိတဲ့လူကြတော့လည်းမတက်ဘူးပေါ့အဲ့လိုမျိုးဖြစ်နေတာပေါ့ဟိုဒါကိုလည်းအကုန်လုံးတစ်မျိုးလုံးတိုင်းတာနဲ့ဝင်ငါဖို့ဆိုတာလည်းတော်တော်ခက်ခဲတယ်ဒီလူကြီး၄သိန်းတော့ရှိတော့အဲ့လိုမျိုးပေါ့ကိုယ်နေမှာကိုယ်နေပြီးတော့ပဲယောဂကာကွယ်တဲ့စနစ်ကတော့အကောင်းဆုံးပဲယူဆတာပေါ့ဒီမျိုးမျိုးကလူတွေနေရတော့
ဟုတ်ကိုယ်နေမှာကိုယ်နေတယ်ဆိုတော့ကိုညင်းချောင်းတို့အဲ့ဒီပကိုးဘက်မှာလူတွေကအများဖြင့်အိမ်ထဲမှာနေကြရလား
ကျွန်တော်တို့ဘက်ကတော့ခုနကျွန်တော်ပြောသလိုပေါ့40ရာခိုင်နှုန်းလောက်ကတော့ထွက်နေတာပဲအဲ60ရာခိုင်နှုန်းကဈေးကြောင်ဈေးဝယ်တာစိုင်းတွေပိတ်ထားလို့တာပေါ့ကွာဟိုကျွန်တော်တို့ပရိဒါလေးဆိုလဲရှင်းပြောရင်ဟိုနေရောညရောရတာပဲကိုကြီ
းအ
ဲ့လိုမျို
းဟုတ်ဆိုကော်မိုးကြီးကော်မိုးတို့ဘက်မှာရော
ဟု
တ်ကော်မိုးကြီးကော်မိုးတို့ဘက်မှာရောအခုလက်ရှိကိုယ်ကိုယ်တိုင်ရှေ့ရနေပြီးတော့လုတ်ကင်ဆောင်ရွက်နေတဲ့နေရာမှာဟလာအဓိကလူဝတ်ချက်ရှိတယ်ဆိုရင်ဘာတွေများရှိနေမလဲကွာမို့
အဓိကတော့ဒီယောဂနဲ့ပတ်သက်ဖို့ဆိုရင်တော့ကာကွယ်ကုသရေးပစ္စည်းတွေကတော့အဓိကအခြေခံအချက်ပါပဲအဲ့ဒါတော့အဓိကလိုအပ်တာနောက်ပြီးလို့ရှိရင်ကျွန်တော်တို့ဒီလက်လုတ်လက်စားတွေကတော့ကျွန်တော်အိမ်ထဲမှာမနေနိုင်ဘူးပြင်ထွက်လို့ရတယ်ဆိုဒီလူတွေတက်လေဈေးနှုန်းမတက်ဖို့ကောင်ကုန်ဈေးနှုန်းတွေမတက်ဖို့ကလည်းအရေးကြီးတယ်တကယ်များ outbreak ဖြစ်ခဲ့ရင်တော့ကျွန်တော်ဒီစားရည်ရိတ်ခါတွေကိုပံ့ပိုးနိုင်မှုအဲ့ဒါတွေစီစဉ်ဖို့တော့တော်တော်လေးအရေးကြီးတယ်ဗျဟုတ်ဟုတ်
နော်နောက်ခုနကျွန်တော်မြည်တဲ့မိကုံးလိုပဲပကိုးပမာလိုပဲလူလူကရောလူတွေကရောခုနလိုဟလာအတက်နိုင်ဆုံးဤနေ့ကနေအပြင်မထွက်ချောက်ဘူးကိုညင်ချောင်းပြောသွားသလိုပေါ့ပရာဟိတလှုပ်သားတွေကျမကြီးလှုပ်သားတွေတောင်းရှိတဲ့လူတွေဒီလူတွေကတော့သွားနေရမယ်ဒါကတော့မရှိမဖြစ်မလုံမဖြစ်သွားနေလုံနေကြမှာဆိုတော့သူတို့ကတော့ပြင်မှာသွားနေရမယ်ဒါပေမဲ့အရင်လူမျိုးဟလာအကြောင်းမရှိဘဲနဲ့အပြင်မထွက်ဘူးဖြစ်နိုင်တဲ့အိမ်ထဲမှာနေဖို့ဆိုတာမျိုးတွေကိုရောကော်မိုးတို့ဘက်မှာလိုက်နာကြရလား
အများစုကတော့လိုက်နာပါတယ်ဟိုဆိုင်တွေတော်တော်များလည်းပြေကုန်ပြီအဓိကတော့ကျွန်တော်တို့အခြေခံကြတယ်နော်လွယ်လွယ်လပ်စားပေါ့နော်အခြေခံကြတဲ့လူလန်းသားတွေကတော့တွားလာနေတုန်းပါပဲကျွန်တော်တို့မြို့ပေါ်မှာတော့ဟိုပါပေါ့85ရာခိုင်နှုန်းတော့ကတော့အပြင်းမထွက်တော့ဘူးဟုတ်ကဲ့
တော်သေးတာပေါ့ဗျာ85ရာခိုင်နှုန်းဆိုတော့ဒါကခုနလိုလေးပုံ၃ပုံလေးပုံ၃ပုံအိမ်ထဲနေတယ်ဆိုတော့ဒါမဆိုးဘူးလို့ပြောရမှာပေါ့နော်ဆိုတော့
မများတော့အဲ့လိုဖြစ်ကုန်ပြီ
ဟုတ်ကဲ့ကိုညင်းညောင်ကြီးဒီကိုညင်းညောင်တို့အခုလုံနေကြတဲ့အချိန်မှာပရိဒအဖွဲ့ရင်းနဲ့အတူတူဒေသဆိုင်ရာတာဝန်ရှိသူတွေလည်းလက်တွဲပြီးတော့ဝိုင်းလုံနေကြတာရှိပါလိမ့်မယ်ဆိုတော့ဒေသဆိုင်ရာတာဝန်ရှိသူတွေအပိုင်းကရောဒီအပေါ်မှာတကယ်ကိုအရေးတယူအလေးအထားထိထိရောက်ရောက်လုံနေတယ်လို့ကိုညင်းညောင်ကယူဆပါလား
ယူဆပါတယ်ဟိုဟာပေါ့ကျွန်တော်တို့ကတော့ပရိဒဆိုတော့ကွာဒီနေ့တသိန်းရှိရင်တသိန်းဖို့ကျွန်တော်တို့ကလုံလောက်တာပေါ့၁၀သိန်းရှိတော့လည်း၁၀သိန်းဖို့ပေါ့ဒီဌာနဆိုင်ရာအနေနဲ့ကကျွန်တော်တို့ပကိုးတိုင်းဆိုလို့ချင်းကွာဆိုလိုတာ28မြို့နယ်ရှိတယ်ပေါ့28မြို့နယ်ဆိုလို့ချင်းဒီ28မြို့နယ်တော့ကိုသူတို့ကာကွယ်ရေးအနာလိုမျိုးပေါ့ဒေသဆိုင်ရာတွေကတောင်းတဲ့ဟာတွေပေါ့နော်ကျွန်တော်မြင်ပေါ့အဲ့တော့သူတို့ပတ်စံတင်းတရားလောက်သူတို့ချပေးတယ်ပြောတယ်အဲ့တင်းတရားပေါ်မှာသူတို့ဒီလိုအပ်တာပစ္စည်းပေါ့နော်ဝယ်ဖို့လိုပါလို့တော့ဒါတော့သူတို့ဟိုလုပ်ပေးတာပေါ့ဒါတော့ပြည်နယ်တွေကတော့ဒါတွေကိုသူတို့လုပ်ကြမှာပေါ့ဘိုးတိုင်းဒေသကြီးနောက်ရှမ်းလို့ချေချာဖို့ဆက်ကြတာ
ဟုတ်ကဲ့ကွာမိုးတို့ဘက်မှာရောကွာမိုးလုပ်နေသလားအခုကိုကိုတိုင်းပြင်ပရာဟိတလာလို့တဲ့လူတွေရရလူလူစသည်အားဖြင့်ဝမ်းကူညီတဲ့ပြင်ဒေသခံတာဝန်ရှိသူတွေအပိုင်းကရောတတိယကြောင့်တက်တက်ကြွကြွလုံနေကြတယ်လို့ကောင်းမှုခန်းစားရပါလားတွေ့ရပါလား
အာခန်းစားရပါတယ်ကျွန်တော်အဓိကတော့ပေမန်းတာတော့လက်ရှိပေါ့နော်ကျမ်းမာရေးပေါ့ဒါကျမ်းမာရေးတော့ထိတ်ဆုံးပေါ့နောက်မိသားရှိမယ်နောက်ကျွန်တော်ဒီမြို့နယ်ထွေအုပ်တို့ပေါ့တက်ဆိုင်ဌာနတွေကလည်းအစင်းစင်းပေါ့သူတို့လုံကြတယ်အခုဆိုရင်ကျွန်တော်မျိုးပေါ်ဆိုရင်လည်းပဲတနေ့ကူတို့ဌာနပေါ့နော်မာကဆိုကျမ်းမာလူမှုကွန်ရက်အဖွဲ့ကလည်းဆွေးဖြန်းတယ်ကျွန်တော်မိသားကလည်းလိုက်ဖြန်းပေးတယ်အပြီးတော့ချင်းတခြားသောလူမှုကွန်ရက်အဖွဲ့တွေကလည်းရှိရင်စီပင်ကလည်းသူတို့ဖြန်းတယ်ပေါ့နော်အဓိကတော့စီပင်တို့ဘာလို့ကြတော့ quarantine center တွေအဓိကဖြန်းတယ်။နောက်အမိုက်သိန်းလုပ်ငန်းတွေလုပ်တာပေါ့သူတို့ကလည်းလုပ်ပါတယ်သူတို့ထိုက်အောင်အားလျော်စွာပေါ့နော်ကျွန်တော်ဒီ private အဖွဲ့တွေကလည်းအသင်းကြီးတွေကလည်းရှိတော့အသင်းကြီးတွေကိုယ်တိုင်ကလည်းသူကတက်ဆိုင်ရပေါ့နော်တချို့ကျတော့လည်းကြောက်တယ်မိများလားဖြန်းပေးပါဆိုသူ request လုပ်ရင်အဲ့နေရာတွေစီဖြန်းတယ်ပေါ့အခုဆိုရင်တော့မြို့ပေါ်စီဖြန်းတာ9ရက်လောက်ရှိပြီနော်ဟော flight ဖြန်းနေကြပါတယ
်ဟုတ်ကဲ့ပါကိုငင်းချောင်းအောင်ကိုအောင်မူအချိန်ပေးပြီးတော့ကျွန်တော်တို့ဆွေးနွေးခန်းစီစဉ်မှာပါဝင်တဲ့အတွက်ပြည်ပဆုံဆုံရှင်းပြပေးတဲ့အတွက် VOA ကိုစားအထူးပဲကျေးဇူးတင်ပါတယ်လုပ်ငန်းကိုင်ခန်းတွေအောင်မြင်ပါစေ BN တွေကင်းရှင်းပါစေကိုယ်တိုင်အတွက်ကိုယ်ပါဝင်ခြင်းကလူတွေအတွက်ကိုလုပ်ပေးနေတဲ့အတွက်အားလုံးအတွက်ဆုတောင်းပေးပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ပြည်ပဆုံနေပြည်ပ
COVID-19 အရေးပေါ်အခြေအနေကာလအတွင်းကျွန်တော်တို့ VOA စီစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်တာဖြစ်ပါတယ်ကျွန်တော်ကြည့်ကြော်သေးပါခင်ဗျာ
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေအားလာမယ့်သတင်းပတ်တွေအတွင်းစိုးစိုးဝါးဝါးအခြေအနေကြုံရနိုင်ပြီးသေဆုံးသူရေအတွက်လည်းတိုးလာနိုင်တယ်လို့သမ္မတဒေါ်နယ်ထရန့်ကမန်ထားပါတယ်။ဒါပေမဲ့လည်းရောဂါကူးစက်မှုတွေစတင်ခဲ့တဲ့မြို့ကြီးတွေနဲ့နေနာဝန်းကျင်ဒေသတွေမှာကူးစက်မှုနှုန်းတန့်သွားဖို့လဲအင်ဂျီရောရရှိတွေကမျှော်လင့်နေကြပါတယ်။ရောဂါတက်ချက်ရေးအမေရိကန်စစ်တပ်ရဲ့ဆောင်ရွက်ချက်တွေအကြောင်းအဲလစ်ဘက်လီရဲ့သတင်းလွှာကိုတင်ပြပါမယ်။COVID-19 ရောဂါကြောင့်သေဆုံးသူအရေအတွက်ထပ်တိုးလာမယ်လို့ခန့်မှန်းထားသလိုလာမယ့်သတင်းတစ်ပတ်မှာစိုးရွားတဲ့အခြေအနေကိုခက်ခဲခဲကြော်ဖြတ်ရနိုင်တယ်လို့သမ္မတထရန့်ကပြောခဲ့တာပ
ါ We're getting to that time when the numbers are going to peak and it's not going to be a good looking situation
သေဆုံးတဲ့အရေအတွက်အမြင့်ဆုံးကာလကိုကျွန်တော်တို့ကြုံရလိမ့်မယ်အခြေအနေကကောင်းတဲ့အခြေအနေမဟုတ်ပါဘူးသေဆုံးတဲ့အရေအတွက်ဘယ်တော့မှဒီလောက်ကြုံခဲ့ဘူးမှမဟုတ်ဘူးလို့တောင်ကျွန်တော်တို့ထင်မိပါတယ်လို့သမ္မတထရန့်ကပြောသွားတာပါအမေရိကန်စစ်တပ်ကလည်းစစ်မှုထမ်းကျန်းမာရေးပညာရှင်တထောင်ကျော်ကိုတန်းပြည်တော်ဝန်ရောဂါအမြင့်ဆုံးကူးစက်တဲ့နေရာလေးစီပို့ပြီးကူညီကူသပေးနေပါလေ။နယူးယောက်မြို့ကနိုင်ငံတကာစီးဝေးနဲ့ကားပြပွဲတွေကျင်းပလေရှိတဲ့ Chekhov Jivix ကမ္ဘာဆောင်ကြီးကိုလည်းခရီး2500ဆန်းဆေးရုံဖြင့်ပြောင်းလဲလိုက်ပါတယ်။
It will be the largest hospital in the United States and it will be run by the United States.
ဒီဆေးရုံကြီးဟာအမေရိကန်ပြည်ထောင်စုမှာအကြီးဆုံးဆေးရုံဖြစ်ပြီးအမေရိကန်စစ်တပ်ကကြီးကြပ်ကူသပေးမဲ့ဆေးရုံပါလို့ကာကွယ်ဝင်ကြီးမတ်အစ်ပါကအဗီဇီယိုတံကိုပြောပါလေတစ်ချိန်တည်းမှာအမေရိကန်ရေတပ်ဆေးရုံတင်မော်လေနယူးယောက်စိတ်ကမ်းမှာကြောက်ချပြီးလူနာတွေကိုကူးသပေးနေပါလေနောက်ထပ်ရေတပ်ဆေးရုံတင်မော်စင်ကတော့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာပါ ဒါပေမဲ့ဒီသမောတွေပေါ်မှာလက်ခံကူတာပေးနေသူတွေကကိုဗစ် -19 ရောဂါကူးစက်တဲ့လူနာတွေမဟုတ်ပဲတခြားရောဂါဝေဒနာတွေဖြစ်ပါတယ်။သမောပေါ်မှာကိုဗစ် -19 ရောဂါကူးစက်မှုတွေဖြစ်ပွားခဲ့ရင်ဒီဂျစ်တယ်သမောရဲ့လုပ်ငန်းဆောင်တာတွေအလုံးရပ်ဆိုင်သွားနိုင်တဲ့အတွက်လဲတခြားရောဂါတွေကိုပဲဆေးရုံသမောတွေပေါ်မှာကူးတာပေးနေတာပါ။ဒါကြောင့်လဲနယူးယောက်ဆေးရုံတွေမှာလူနာတွေပြည့်စံနေတဲ့အချိန်ဆေးရုံသမောကတခြားလူနာတွေကိုပဲလက်ခံကူးတာနေတဲ့ပုံမှာစိတ်ပြက်လက်ပြက်ပြောဆိုဝေဖန်တာတွေရှိနေပါတယ်။ကဝေးဝင်ကြီးမခက်စပါကတော့
We're prepared to open up them up to COVID-19
COVID-19 ယောဂဝေဒနာသည်တွေကိုလည်းလူဝိုင်းလက်ခံကူတာပေးဖို့ပြင်ဆင်နေပါတယ်ဆိုပြီး ABC ရုပ်သံကိုပြောဆိုသွားတာပါဒေတော့အတွင်းအမေရိကန်ရေတပ်မှနျူကလ িয়ার ဆွမ်းအားသုံး USS Theodore Roosevelt လေယာဉ်တင်သင်းမောပေါ်ကကပ္ပတိန်ဗိုလ်ချုပ်ကြီးကိုရာထူးကထုတ်ပြလိုက်တဲ့ကိစ္စအရှုပ်ထွေးလဲပို့ပြီးတော့ကြီးထွားလာနေပါတယ်သင်းမောပေါ်မှာပါလာတဲ့ရေတပ်သားတွေတဲကတချို့ကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကြောင့်အဲ့ဒီသမောသားတွေကိုကမ်းကိုဆင်းခွင့်ပေးဖို့ရေတပ်ဗိုလ်ချုပ်ကြီးဘရက်ကိုစီယာကအထက်အရာရှိတွေစီအရေးပေါ်ပန်ကြားလောက်ပေးပို့ခဲ့ပါတယ်။သူတောင်းဆိုတဲ့အတိုင်းလှူဆောင်ပေးဖို့ရေတပ်အရာရှိတွေစီစဉ်နေစမှာပဲကပ္ပတိန်ဗိုလ်ချုပ်ကြီးရေးတဲ့စာအပြင်ကိုပေါက်ကြားသွားခဲ့တာကြောင့်ဒီစာကြောင့်အကောင့်ထဲအဆိုးကိုပို့ပြီးတော့ဖြစ်စေတယ်ဆိုပြီးရှာသူကဖယ်ရှားခဲ့တာပါ။အမေရိကန်ရေတပ်ယာယီဝင်ကြီးသောမတ်စ်မော့စလီကအခုလိုပြောပါတယ
် At best create unnecessary confusion.And at worst, providing...
ဒီစာကြောင့်မလိုလားတဲ့ရှုပ်ထွေးမှုတွေဖြစ်ပေါ်စေပြီးအမေရိကန်စစ်တပ်ရဲ့ရန်သူကိုတုံ့ပြန်တိုက်ခိုက်နိုင်စွမ်းအဆင်သင့်ဖြစ်မဖြစ်ဆိုတဲ့အပေါ်မှာအမြင့်သေးတဲ့ဇေလာမျိုးတွေပေါ်လာနိုင်တယ်ဆိုပြီးဝေဖန်ပြောဆိုသွားတာပါ။သမ္မတထရန့်ကိုယ်တိုင်ကလည်းကပ္ပတိန်ဗိုလ်ချုပ်ကြီးကိုရာထူးကဖိရှားလိုက်တဲ့ကိစ္စအပေါ်ထောက်ခံပြောဆိုပါတယ
်။ I thought it was terrible what he did to write a letter.I mean this isn't a
ဒီစာရေးလိုက်တဲ့ကိစ္စကတကယ်ကိုစိုးရွားတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်။ချောင်းခန်းထဲမှာစာသင်နေတဲ့အချိန်မဟုတ်ပါဘူး။နျူကလ িয়ার စွမ်းအင်နဲ့ထိချုပ်တဲ့သမောကြီးကိုကြီးကြပ်နေတဲ့အချိန်မှာဒီလိုစာနဲ့ထုတ်ဖော်ပြောတာမျိုးအပြင်ကိုပေါက်ချောင်းအောင်မလုပ်သင့်ပါဘူး။သူ့ဘက်ကဖုံးခေါ်ပြီးတော့ကြမ်းကြမ်းယူလာပြီးအရင်လုပ်သင့်ပါလေလို့သမ္မတထရန့်ကပြောသွားတာပါ။ကပ္ပတိန်ဗိုလ်ချုပ်ကြီးဘရက်ကိုစီယာကိုယာထူးကဖယ်ရှားလိုက်တဲ့ကိစ္စကနိုင်ငံရေးအကြောင်းအရာကိစ္စတစ်ခုဖြစ်လာပါလေ။ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရှင်ပြိုင်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကအခုလိုဝေဖန်ပါလေ
The idea that this man stood up and said
သူကပြောတယ်ပြောတဲ့ကိစ္စအတွင်းရက်တည်ပြီးတော့ထွက်ပြောခဲ့တာပါကျွန်တော်တို့တပ်ဖွဲ့ဝင်တွေအပြင်ကိုပို့လို့နေပြီးခြေတက်တပ်ဖွဲ့ဝင်တွေအနေနဲ့ဂျုံနေရပြီဆိုတာကိုပြောခဲ့တာပါဘယ်နှယောက် bias ပို့ကူးဆက်တယ်လဲကြည့်ပါသူဒီလိုပြောတာကိုချီးကျူးဂုဏ်ပြုရမယ်အစားရှားသူကထုတ်ပယ်တာကိုခံရတယ်ဗျာဆိုပြီးသူတပ်တော်ဂျိုးဘိုက်ဒန်ပြောသွားခဲ့တာပါလော်လော့ဆယ်အမေရိကန်စစ်တပ်အတွင်းမှာဒီကိစ္စကိုစုံစမ်းစစ်ဆေးနေပါတယ်တချိန်တည်းမှာအမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရေးထိုးတက်မှုရှိလာမယ်ဆိုတော့မျှော်လင့်ချက်ခရီးရီတွေ့နေပြီဆိုပြီးအေဘီရောဘက်ကမျှော်လင့်နေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ Easter ပွဲတော်သတင်းပတ်တွေအတွင်းယောဂကူးစက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ဆုတောင်းပေးကြဖို့အမေရိကန်ပြည်သူတွေကိုတိုက်တွန်းပြောဆိုနေကြောင်းပါခင်ဗျာ။ကျွန်တော်သိတတ်ပြီပါ။
တဲ့အချင်းချက်ကိုတင်ပြတော့ပါမယ်။ကမ္ဘာကယောဂါကိုဗစ် -19 ကြောင့်ဂျပန်နိုင်ငံမှာရေးပေါ်အခြေအနေကိုဒီကနေ့ပဲထုတ်ပြန်လိုက်ပါတယ်။ယောဂါကူးစက်ပြန့်နှံ့မှုမြင့်တက်နေတဲ့တိုကျိုနဲ့အခြားဒေသ6ခုအတွက်တစ်လကြာအရေးပေါ်အခြေအနေထုတ်ပြန်လိုက်တာဖြစ်ပြီးလူတွေအိမ်ပြန်မထွက်ကြဖို့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုက်တွန်းခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံမှာတော့ကိုဗစ် -19 နဲ့သေဆုံးသူစီးရင်ကိုပြီးခဲ့တဲ့ဇန်နဝါရီလကစပြီးထုတ်ပြန်လာတာမှာဒီကနေ့မှာတော့ပထမဆုံးအနေနဲ့ယောဂါကြောင့်သေဆုံးသူတအူးမှမရှိကြောင်းကြေညာခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့ COVID-19 ယောဂါကြောင့်ဝန်ကြီးချုပ် Boris Johnson ကိုအထူးချက်မှကုသဆောင်ကိုတနင်္လာနေ့ကပြောင်းရွှေ့ခဲ့ရပါတယ်။ဝန်ကြီးချုပ် Johnson ယောဂါအခြေအနေဆိုးလာတာကြောင့်အရေးပေါ်ဌာနကိုပြောင်းရွှေ့ခဲ့ရပေမယ့်အသက်ရှူကူးစက်တော့တတ်မထားရဘူးလို့သူယုံကကြေညာပါတယ်။ဥရောပတချို့မှာလည်းအခြေအနေတွေတိုးတက်လာတဲ့အတွက်အတော်အလာကန့်သတ်မှုတချို့ဖယ်ရှားပေးနေတယ်လို့တချို့ဒေသတွေမှာတော့ပုံမှန်အနေအထားတွေတဖြည်းဖြည်းပြောင်းရောက်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာဆေးရုံဝန်ထမ်းတွေအတွက်သူကိုယ်ရေးသုံးကာကွယ်ရေး PPE PPE တွေနဲ့ COVID-19 ရှိမရှိစမ်းသပ် PPE အစုံတွေလုံလောက်မှုမရှိဘူးဆိုတော့လုပ်ငန်းစီစီရဲ့အရာရှိချုပ်ရဲ့တွေ့ရှိချက်တွေကိုသမ္မတဒေါ်နယ်ထရန့်ကညင်းဆိုပါတယ်။ကဘာပေါ်ကတခြားဒေသတွေထက်အမေရိကန်မှာစမ်းသပ်စီစီမှုတွေပိုလုပ်ထားတယ်လို့လည်းသမ္မတထရန့်ကတနင်္လာနေ့မှာပြောဆိုခဲ့တာပါ။ HHS လို့ခေါ်တဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုလုပ်ငန်းဌာနရဲ့ယာယီလုပ်ငန်းစီစီရဲ့အရာရှိချုပ်ရဲ့အစီရင်ခံစာမှာဖော်ပြချက်တွေနဲ့ပတ်သက်ပြီးသတင်းထောက်တွေရဲ့မေးမြန်းချက်တွေကိုသမ္မတထရန့်ကဖြေကြားတော်တာပါ။မ
မြန်မာနိုင်ငံကအချင်းတောင်တွေမှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်ပွားလာနိုင်တဲ့အနေဖြစ်ရှိတာကြောင့်အချင်းသားတချို့ကိုလှုပ်ပေးဖို့နဲ့အချင်းတောင်တွေထဲကပ်ရောဂါမဖြစ်ပွားအောင်ကြိုတင်ကပ်ကွက်ရေးဆောင်ရွက်ချက်တွေလှုပ်ဆောင်ပေးဖို့မြစ်တာရက်ခံထားတဲ့စီညာချက်တစ်စောင်ကိုမြန်မာအရပ်ဘက်လူ့အဖွဲ့အစည်းတွေကပူးပေါင်းထုတ်ပြန်ကြေညာလိုက်ပါတယ်ဧပြီလ6ရက်နေ့ရက်စွဲနဲ့မြန်မာအာဏာပိုင်တွေထံမြစ်တာရက်ခံတိုက်တွန်းထားတဲ့အဲ့ဒီပူရဲကြီးညာချက်မှာအရက်ဖက်လူမှုအဖွဲ့အစည်းပေါင်း90ကျော်ပါဝင်လက်မှတ်ရေးထိုးထားတာလည်းဖြစ်ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒေါက်တာရှင်များအားလုံးကျန်းမာရှင်လာပါစေရှင်။ကျွန်မနာမောပါ။
This program has come to you from the Voice of America, Washington.